to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ့2018ခုနှစ်အောက်တိုဘာလ5ရက်တောက်ချနေညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများပါစင်အောင်ပါဒီညအစီအစဉ်တွေကိုတာဝန်တင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဒီနေ့2018ခုနှစ်ညဉ့်ဉေးနိုဘယ်ဆုကိုလိမ်မိုင်းဆိုင်ရာချက်ပဲအနိုင်ချစ်ခံရသူတွေအရေးကြိုးပမ်းနေသူလူပူတွဲချင်းမြင်လိုက်ပါတယ်အိန္ဒိယနိုင်ငံကနိုင်ငံတွင်းတရားမဝင်နေတဲ့ရိုဟင်ဂျာ900ကိုမြန်မာနိုင်ငံဘက်လွှဲပြောင်းပေးလိုက်တဲ့ကိုကုလသမဂ္ဂကစိုးရိမ်နေကြောင်းပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနောက်ဆင်ရဖို့ရှိတာကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာစိန်ခေါ်မှုတွေရှိနေပေမဲ့တချို့လူမှုအတိုင်းဝိုင်းမှာအပြည့်သဘောဆောင်တာရှိတာတွေ့လာရတယ်လို့ရန်ကုန် UNHCR ရုံတာဝန်ရှိသူတူကပြောပါတယ်
။ So a lot of those who we met, they spoke of the impact of the crisis on the local economy, the difficulties in accessing work.
အေးဆုံးကိုဒင်းနေပြီးမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်ပေါ်ဒေလာသုံးသက်သူတွေရဲ့အမြင်နဲ့နိုဝင်ဘာမှာကျင်းပမယ့်ဂျာပြက်ရေကောက်ပွဲမှာချင်းမျိုးသားဒီမိုကရက်တစ်ပါတီကပြင်ဆင်ထားတဲ့ဟောပြောမယ့်အချက်တချို့ကိုရေကောက်ပွဲကော်မရှင်ကတားမြစ်ခဲ့တဲ့အကြောင်းစားသုံးလူကွယ်ရေးအတင်းကရန်ကုန်မြို့မှာရှိတဲ့ရေတန်းထုတ်လုပ်ရေးလုပ်ငန်းတချို့ကိုလိုက်လံစစ်ဆေးခဲ့တဲ့အကြောင်းစတဲ့သတင်းတွေကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ငံဘက်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားပါမယ်ဒီအစီအစဉ်တွေမတင်ဆက်ခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်
ဒီနေ့2018ခုနှစ်အတွက်ငင်းငယ်နိုဘယ်ဆုကိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်အနိုင်ကျင့်ခံရသူတွေကိုကျန်းမာရေးဆက်ရှင်မှုပေးနေတဲ့တာပွားမီရဲ့ဆောင်းဝင်ဒက်နစ်မကွေဂီနဲ့ယူရိုနိုင်ငံမှာ IS အစ္စလာမ်ဆွေးရအုပ်စုရဲ့လိန်ကျုံဖြစ်ကနေလွတ်မြောက်လာသူယေစီလူမျိုးလူခွင့်ရေးလှုပ်ရှားသူနာဒီယာမူရက်တို့ကိုပူတွဲချီးမြှင့်လိုက်ပါတယ်စပွဲနဲ့ပြပကတ်တွေမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုလက်နက်တစ်ခုလိုတုံးချနေရတယ်ကိုအဆုံးသတ်အောင်ကြိုးပမ်းမှုတွေအတွက်စုချင်းမြင့်မှုရွေးချယ်ခဲ့တာဖြစ်ကြောင်းလဲနော်ဝေးနိုင်ငံနိုဘယ်ငင်းငယ်စုရွေးချယ်ရေးကော်မတီကကြေညာချက်မှာဖော်ပြခဲ့တာပါစပွဲနဲ့ပြပကတ်တွေမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအဆုံးသတ်ရေးရှေ့ရန်ကနေဥဆောင်ကြိုးပမ်းနေတဲ့သူအဖြစ်မကွေးကြီးကပြည်ရင်းမှာရောနိုင်ငံတကာမှာထင်ရှားပြီးတရားမျှတမှုကလူတိုင်းရဲ့တာဝန်ဖြစ်တယ်ဆိုတဲ့အခြေခံရည်တည်ချက်ကိုကန့်ဆွဲထားတဲ့သူဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်ဆရာဇမှုရဲ့ကောင်ဖြစ်ခဲ့ဘူးတဲ့မူရကတော့အနှံ့ကျင့်စော်ကားခံခဲ့ရတာကိုရှက်ကြောက်ပြီးအမျိုးသမီးတွေနှုတ်ဆက်လို့ရှိတဲ့လူမှုအတိုင်းဝိုင်းရဲ့ကန့်သက်ချက်တွေကိုလက်မခံခဲ့သူတူဖြစ်တယ်လို့ကိုယ်တိုင်ခံစားခဲ့ရတာနဲ့တခြားသူတွေရဲ့ခံစားချက်တွေကိုပါထုတ်ဖော်ပြောဆိုရတဲ့ထူးခြားသူတူဖြစ်နေတဲ့ကော်မတီရဲ့ကြေညာချက်မှာဖော်ပြခဲ့တာပါဒေါ်လာ1000သမတသန်းစီရရှိမဲ့စေဘဆန်ယံယူဘဗီရာဒါရုဗီရာနိုဘယ်ဆုအသီးသီးကိုလည်းဒီသတင်းပတ်ထဲမှာပဲကြေညာထားပြီးစီးပွားရေးသိပ္ပံဆိုင်ရာနိုဘယ်ဆုကိုတော့ရှေ့သတင်းပတ်တင်းလာနေမှာကြေညာမှာဖြစ်ပါတယ်။စာပေဆိုင်ရာနိုဘယ်ဆုကိုတော့စီရွေးချယ်ရေးအဖွဲ့မှလိမ်မဲဆိုင်ရာမဖွဲ့မရလုံမှုရှုပ်တော်ကြောင့်ဒီနေ့မှာပေးရနိုင်မှာမဟုတ်ပါဘူး။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတဒေါ်နယ်ထရမ့်ကအဆိုပြုထားတဲ့ Brett Kavanaugh ကိုအတည်ပြုခန့်အပ်နိုင်ရေးအထက်လွှတ်တော်တရားရေးကော်မတီမှအခြေအတင်ဆွေးနွေးပြီးဒီကနေ့မဲခွဲဆုံးမြတ်ဖို့ပြင်ဆင်နေပါပြီ။အထက်လွှတ်တော်တစ်ခုလုံးမဲခွဲဖို့ကော်မတီကအတည်ပြုခွင့်မဲဆိုရင်တော့မနက်ဖြန်စနေနေ့အထက်လွှတ်တော်မှာမဲခွဲဆုံးမြတ်မယ်အလားအလာတွေလည်းရှိနေပါသေးတယ်။ Republican Party အထက်လွှတ်တော်အမတ်တွေကမျှော်လင့်ချက်တွေနဲ့စိတ်မရှိတဲ့သဘောထားတွေကိုမနေ့ကတော့ပြောဆိုခဲ့ပါသေးတယ်။လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခဲ့ကြောင်းတရားသူကြီး Kavanaugh အပေါ်ဆွတ်ဆွဲချက်တွေဟာလည်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့စုံစမ်းတွေ့ရှိချက်တွေနဲ့ကန့်ညီမှုမရှိကြောင်းပြောဆိုခဲ့ကြပါတယ်။တရားရေးကော်မတီဥက္ကဋ္ဌ Chuck Grassley ကတော့တရားရုံးချုပ်တရားသူကြီးတစ်တူခန့်အပ်နိုင်ဖို့နောက်ထပ်48နာရီတာလိုတော့တယ်လို့မျှော်လင့်တဲ့အကြောင်းမနေ့ကပဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အယူခံယုံတရားသူကြီး Kavanaugh ကိုတရားရုံးချုပ်တရားသူကြီးဖြစ်ခန့်အပ်ခဲ့မယ်ဆိုရင်တော့တရားရုံးချုပ်မှာနှစ်ပေါင်းများစွာ Conservative Party တွေအများစုဖြစ်လာနိုင်တဲ့အတွက်အတိုက်အခံ Democratic ကတော့တင်းကျပ်တညွတ်တဲ့ဆက်လက်ကန့်ကွက်နေပါတယ်။တရားရုံးချုပ်တရားသူကြီးဖြစ်အဆိုပြုချက်ကိုထောက်ခံဖို့မဆုံးဖြတ်ရသေးတဲ့ Republican အထက်လွှတ်တော်အမတ်၃ဦးနဲ့အထက်လွှတ်တော်အမတ် Susan Collins ကတော့ FBI ရဲ့အစီရင်ခံစာဟာတိတိကျကျဖော်ပြထားတာတွေ့ရကြောင်းပြောဆိုခဲ့သလို Republican အမတ်နောက်တစ်ဦးဖြစ်တဲ့ Jeff Flake ကတော့နောက်ထပ်အထောက်အကူပေးနေတဲ့သတင်းအချက်လက်တွေမတွေ့ရကြောင်းပြောဆိုခဲ့ပါတယ်
။အကျဉ်းဖက်ဝါဒတိုက်ဖျက်ရေးမှာအောင်ပွဲခံနိုင်ဖို့ American ကမနေ့ကပဲထပ်မံတိုက်တွန်းလိုက်ပြီးရှုပ်ထွေးပြီးကြီးထွားလာနေတဲ့အကျဉ်းဖက်ဝါဒရဲ့ချင်းချောက်မှုအန္တရာယ်ကိုလိုအပ်သမျှနည်းလမ်းတွေတုံးမဲ့မဟာဗျူဟာတင့်တဲ့ရင်ဆိုင်သွားမဲ့အကြောင်းပြောဆိုလိုက်ပါတယ်။ချင်းချာမှုတွေကြုံခဲ့ရပြီးနောက်သမ္မတဒေါ်နယ်ထရန့်ဆွေးကထုတ်ပြန်လိုက်တဲ့မဟာဗျူဟာတင့်မှာတော့အကျဉ်းဖက်ဝါဒတိုက်ဖျက်ရေးနည်းလမ်းတွေအကျဉ်းဖက်ဝါဒကိုအသုံးချလာနေရတယ်နဲ့ဤရနိုင်ငံက IS Islam စစ်သွေးကြွရည်လိုအကျဉ်းဖက်အုပ်စုတွေရဲ့ချင်းချောက်မှုတွေနဲ့ပတ်သက်လို့လည်းဖော်ပြထားတာပါ။ အမေရိကန်ပြည်တော်စုကစစ်ပွဲဝင်နဲ့ရင်ဆိုင်နေရပြီးအောင်မွေးခံနိုင်မဲ့စစ်ပွဲတစ်ပွဲဖြစ်တဲ့အကြောင်းလဲမဟာဗျူဟာတစ်မှာဖော်ပြထားပါတယ်။ IS နဲ့ Al-Qaeda တို့လိုမြန်မာတင်တာအချမ်းဖက်အဖွဲ့အစည်းတွေနဲ့အမေရိကန်ရင်ဆိုင်နေရကြောင်းလဲအမိမြေလုံခြုံရေးဝန်ကြီး Christian Nielsen ကကြေညာချက်မှာပြောဆိုခဲ့တာပါ။အမေရိကန်ရဲ့ရန်သူတွေဟာအချမ်းဖက်လုပ်ရတဲ့ကိုလူတွေကြားရဲကျူးလွန်နေတယ်လို့မုန်းတရားတွေကိုလည်းသူတို့ရဲ့လူမှုအတိုင်းဝိုင်းကြားမှာလည်းမကကဘာနဲ့ဖြတ်ချီနေရဲဆိုပြီးတော့လဲသတိပေးသွားပါတယ်။
တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ဒီကောင်စီဝင်ရောက်တဲ့ကိုဒီတင်းမှာအစောပိုင်းကနေကဝင်ရောက်သွားတဲ့ဆော်ဒီအာရေဗျသတင်းထောက်အခုချိန်ထိပျောက်ဆုံးနေပါတယ်။ဆော်ဒီအာဏာပိုင်တွေကအစိုးရနဲ့သဘောထားကွဲလဲသူတွေကိုဖိခဲ့တဲ့နေ့မှာစတင်နေနေခဲ့တဲ့အချိန်ကစပြီးသတင်းထောက်ဂျမယ်ကာရှိုဂီအမေရိကန်ပြည်ထောင်စုမှလာရောက်တင်ဆောင်နေတာပါ။ဆော်ဒီအရှိတ်ဆန်မင်းသားမိုဟာမက်ဘင်ဆာမန်ကိုဝေဖန်ပြောဆိုနေသူလည်းဖြစ်တဲ့ကာရှိုဂီဟာ The Washington Post သတင်းစာကြီးမှာရေးသားနေသူလည်းဖြစ်ပါတယ်။သူ့ရဲ့မင်္ဂလာပွဲအတွက်လိုအပ်တဲ့ဆွေစည်းစံတွေရယူဖို့ပြီးခဲ့တဲ့အင်္ဂါနေ့ကကောင်စီဝင်ရောက်တဲ့ကိုကာရှိုဂီရောက်သွားတာပါသူနဲ့ဆက်ဆက်ထားတဲ့မိန်းကလေးကကောင်းစီဘုံရုံအပြင်ဖက်မှာစောင့်နေပေမဲ့သူလုံးဝပြန်ထွက်မလာဘူးလို့ပြောပါတယ်အခုလိုပျောက်ဆုံးနေတာကိုအဲ့ဒီမိန်းကလေးကတိုင်ကြားခဲ့တဲ့အတွက်တူရကီအာဏာပိုင်တွေကဆော်ဒီတန်အမတ်ကိုဆင်ခေါ်မေးမြန်းခဲ့ပါတယ်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဆော်ဒီတန်အမတ်နဲ့တူရကီတုနိုင်ငံခြားရေးဝန်ကြီးတို့တွေ့ဆုံခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်ကာရှိုဂီကိုထိမ့်သိမ်းထားပါဘူးလို့ဆော်ဒီအာရေဗျကညင်ဆန်ပေမဲ့လည်းသူ့ကိုကောင်းစီဘုံရုံထဲမှာထိမ့်သိမ်းထားတယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်ဒီလောက်ရဟာအစိုးရနဲ့အမြင်မတူသူတွေကိုဆက်ပြီးတော့ဖိနှိပ်နေတဲ့ဆော်ဒီအရှိတ်ဆန်မင်းသားရဲ့နောက်ထပ်လို့ရတဲ့ခုဖြစ်တယ်လို့လူခွင့်ရေးလေးလာဆောင်ကြီးအဖွဲ့ HRW အဖွဲ့ကပြောပါတယ်။ The Washington Post သတင်းစာကြီးကလည်းကာရှိုဂီနဲ့ညီညွတ်ကြောင်ပြသတဲ့အနေနဲ့ဒီကနေ့ထုတ်သတင်းစာရဲ့ column တစ်ခုမှာ A Missing Voice ပျောက်ဆုံးနေတဲ့အတန်တန်းဆိုတဲ့ခေါင်းစဉ်နဲ့အနက်ရောင်ဗလာကွက်တစ်ခုကိုရိုက်နှိပ်ထုတ်ဝေခဲ့ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဦးဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာသူတွေဖြစ်ရိုဟင်ဂျာမွတ်စလင်တချို့ကိုအိန္ဒိယနိုင်ငံကမြန်မာနိုင်ငံဘက်လွှတ်ပြောင်းပေးလိုက်တဲ့ပေါ်ကုလသမဂ္ဂကစိုးရိမ်ကြောင်းဒီနေ့ပဲပြောလိုက်ပါတယ်2012ခုနှစ်ကဖမ်းဆီးခံခဲ့ရပြီးအာတမ်ပြည်နယ်မှာထိမ့်သိမ်းထားခဲ့တဲ့ဒုက္ခသည်9ယောက်ကိုမနစ်ပူရာပြည်နယ်နေဆက်ကနေမြန်မာအာဏာပိုင်တွေထံမနစ်တုန်းကလွှတ်ပြောင်းပေးလိုက်တဲ့အတွက်ပြန်ဖို့ခံရသူတွေလုံခြုံရေးနဲ့အန္တရာယ်ခင်းရှင်းရေးအတွက်အလွန်အမင်းစိုးရိမ်မိတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ပြောခွင့်ရကပြောဆိုလိုက်ကြပါ
UNHCR regrets that the agency did not receive a response to this request.
ပြန်ပို့လိုက်တဲ့အစီအစဉ်အတွက် UNHCR အနေနဲ့စိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့ပြန်ပို့ခံရတဲ့သူတွေကရိုဟင်ဂျာတွေဖြစ်ကြောင်းခိုင်လုံတဲ့သတင်းတွေရသိရတဲ့အတွက် UNHCR တာဝန်ရှိသူတွေတွစ်ဆုံဝင်ရဖို့အာဏာပိုင်တွေထံတောင်းခံနေပေမဲ့တုံ့ပြန်မှုမရခဲ့တဲ့အကြောင်းလဲ UNHCR ပြောခွင့်ရပုဂ္ဂိုလ် Andrej Mahashik ကစစ်စလန်နိုင်ငံဂျနီဗာရုံးချုပ်မှာပြောဆိုသွားတာပါပြန်ပို့လိုက်တဲ့အကြောင်းရင်းနဲ့ပြန်ပို့ခံရသူတွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိရှိနိုင်အောင်ကြိုးစားနေတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။အိန္ဒိယတရားရုံးချုပ်ကတော့မြန်မာအာဏာပိုင်တွေကနိုင်ငံသားဖြစ်လက်ခံခဲ့တာကြောင့်နေရပြန်ပို့ဖို့ဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းပြောဆိုထားတယ်လို့အဆိုအရှင်းတွေကလည်းနေရပြန်ပို့ခံရသူ9ယောက်အတွက်မြန်မာနိုင်ငံဘက်ကအထောက်အထားဆော်ရဆန်တွေထုတ်ပေးထားတဲ့အကြောင်းပြောဆိုထားတာပါ။ဒါမှမဟုတ်ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိမတ်ပြုလက်ခံမထားတဲ့မြန်မာဆွေရကတော့ပြန်ပို့ခံရတဲ့သူတွေကိုမြန်မာနိုင်ငံမှာနေထိုင်ခဲ့မှုရဲ့ထောက်ထားတွေပေါ်အခြေခံပြီးပြန်လည်လက်ခံခဲ့တာဖြစ်တဲ့အကြောင်းဒီနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်မြန်မာဆွေရပြောခွင့်ရဦးစောထေကပြောဆိုသွားခဲ့ပါတယ်။တရားမဝင်ဝင်လာသူတွေကိုစီစစ်ပြီးနေရပြန်ပို့ဖို့ပြည်ထောင်နေထဲမှာပဲအမိန့်ထုတ်ထားတဲ့အိန္ဒိယနိုင်ငံဟာမြန်မာနိုင်ငံကပြည်နယ်မှုတွေကြောင့်ထွက်ပြေးလာရတယ်လို့ဆိုတဲ့ရိုဟင်ဂျာတွေကိုပါပြန်ပို့ဖို့စီစဉ်နေရကြောင်းဝေဖန်မှုတွေနဲ့လည်းရင်ဆိုင်နေရတာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဒီသတင်းပတ်တဲ့အိန္ဒိယနိုင်ငံခီးစဉ်တွင်ရိုဟင်ဂျာတွေကိုအကူအညီပေးဖို့အိန္ဒိယအစိုးရကိုတိုက်တွန်းထားပါတယ်
။ချက်ခိုင်ပြည်နယ်ရင်းလူအခွင့်အရေးချုပ်ဖောက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံပေါ်ကုန်သွယ်ရေးဆိုင်ရာတန်ခါအရေးယူမှုတွေလုပ်ရင်ထိရောက်မှုရှိမရှိဆိုတာကိုလေ့လာဆန်းစစ်ဖို့အချက်အလက်ရှာဖွေရေးအဖွဲ့ကိုဆီလိုမယ်လို့ဥရောပသမဂ္ဂ EU ရဲ့ကုန်သွယ်ရေးဆိုင်ရာအကြီးအကဲ Cecilia Melstrom ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ EU အဖွဲ့ကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ခွင့်ကင်းလွတ်ခွင့်ကိုကမ္ဘောဒီးယားနိုင်ငံကိုပေးအပ်ဖို့လဲစီစဉ်နေတယ်လို့ပြောပါတယ်။ Australia ကုန်သွယ်ရေးဝန်ကြီး Instruct နဲ့တွေ့ဆုံအပြည့်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ Melstrom ကအဲဒီလိုပြောဆိုသွားတာပါ။ EU ကဒီလိုအရေးယူမယ်ဆိုရင်မြန်မာပြည်သူတွေကိုမထိခိုက်ဖို့လိုတဲ့အကြောင်းမြန်မာသမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစောထေးကဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ EU အဖွဲ့ကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ခွင့်ကင်းလွတ်ခွင့်ကိုပြန်ရုပ်သိမ်းဖို့စဉ်းစားနေတာဖြစ်တယ်လို့ EU တာဝန်ရှိသူ၃ဦးကပြောဆိုတဲ့အကြောင်း Reuters သတင်းဌာနကရေးသားချက်အပေါ်ဦးစောထေးကပြန်လည်တုံ့ပြန်ပြောဆိုတာပါ။ရှေ့ခိုင်မြင်တဲ့အတွင်းပဋိပက္ခတွေနဲ့ပတ်သက်လို့မြန်မာအစိုးရကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့လည်းနိုင်ငံတကာစံနှုန်းနဲ့အညီစုံစမ်းစစ်ဆေးပြီးတော့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ထွက်ပေါ်လာတဲ့ရလဒ်တွေအပေါ်မူတည်ပြီးတော့အရေးယူဆောင်ရွက်မှာဖြစ်တဲ့အကြောင်းနဲ့ဒီကိစ္စအပေါ်စုံစမ်းစစ်ဆေးအရေးယူမှုတွေလုပ်ဖို့ဆန္ဒရှိတဲ့အကြောင်းပြန်လည်ရှင်းလင်းသွားပါတယ်။
တောင်ကိုရီးယားသမ္မတအီမြန်ဘက်ကအာဂရီလိုက်စားမှုဆွဆွဲချက်တွေနဲ့ထောင်နဲ့15နှစ်နဲ့ဒဏ်ငွေ17တန်းဝန်းနီးပါးပေးဆောင်မှုအမိန့်ချလိုက်ပါတယ်။သမ္မတတာဝန်ထမ်းဆောင်စဉ်ဆမ်ဆောင်းနဲ့တခြားကုမ္ပဏီတွေထံကဒေါ်လာတန်းချီလက်စားမှုသူနဲ့ပတ်သက်နေတဲ့ကုမ္ပဏီတစ်ခုကနေဒေါ်လာ35တန်းလောက်အလွယ်သုံးစားမှုတွေနဲ့လည်းသူ့အပေါ်ဆွဲချက်တင်ခဲ့တာပါ။ဥပဒေမဲ့လိုရက်တွေအတွက်သမ္မတဟောင်းကိုထောင်နဲ့အနည်း20ချမှတ်ဖို့အစိုးရရှင်တွေကမူလအစောပိုင်းမှာရှောက်လိုက်ခဲ့တာဖြစ်ပါတယ်။သမ္မတဟောင်းကတော့မှန်မှန်မကန်လုပ်ခဲ့တာတွေမရှိတဲ့အကြောင်းပြောဆိုပြီးဆွဆွဲချက်တွေကိုငင်းဆန်ထားလို့နိုင်ငံရေးအရလက်တုံပြန်တဲ့လုပ်ရဖြစ်နေလဲပြောဆိုထားပါတယ်။မလ23ရက်နေ့ကလေးကဖမ်းဆီးခံထားတဲ့တောင်ကိုရီးယားသမ္မတဟောင်းအီမြွန်ဘက်ဟာယာရုကထွက်ပြေးခဲ့ရပြီးတော့အပြစ်ပေးရေးယူခံခဲ့ရတဲ့လေးယောက်မြောက်အစိုးရအကြီးအကဲတူလည်းဖြစ်ပါတယ်။သမ္မတဟောင်းကတော့ရုံးမြင့်တဲ့ညာကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့တဲ့စိုးမျိုးတော်ကဒီကနေ့တရားခွင်ကိုကန့်ကွက်တဲ့အနေနဲ့စီရင်ချက်ချတဲ့အချိန်မှာတရားရုံးကိုတက်ရောက်မလာခဲ့ပါဘူး။
ပြည်ခရက်တဘာတောက်ကြနေကငလေးနဲ့ဆူနာမီရေလိုင်းတံတင်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းပေါ်ကပါလုမြို့မှာဘေးဒဏ်ကလွတ်မြောက်လာတဲ့ရေဒီကနေ့ဆူဝေပြီးတော့အစင်လာတိုင်းဝတ်ပြုဆူတောင်းပေါ်ရေကျင်းပခဲ့ပါတယ်။ပြည်အား9.5အဆင့်ရှိတဲ့ငလေးနဲ့ကြီးမားတဲ့ဆူနာမီရေလိုင်းတံတင်ခဲ့တဲ့အတွက်ဒီဒေသမှာလူပေါင်း1500ထက်မနည်းသေဆုံးခဲ့ရတယ်လို့ရှွန်းနုံတွေနဲ့ပြောကြားတော့တဲ့အဆောက်အဦပုံနဲ့အောက်မှာလူအတော်များများပိတ်မိနေနိုင်နေတယ်လို့လည်းယုံကြည်ရပါတယ်။ဒီချိန်မှာပဲပြန်လည်တူတောင်းရေလုပ်ငန်းတွေကိုဆူလာဝေစီကျွန်းအာနာပိုင်းကစတင်လုပ်ကိုင်နေပါတယ်။လူဦးရေ 3,500 ကျော်သားရှိတဲ့ပါလုမြို့ကမပြတ်မစီပဲကြံနေတဲ့အချို့အပိုင်းတွေမှာလျှက်စင်မီတွေပြန်ပြီးတော့အသွဲတမ်းပေးထားပါတယ်။ဈေးဆိုင်တွေလည်းပြန်ဖွင့်လိုက်တယ်လို့အထက်ကတယ်လီဖုန်းလိုင်းတွေပြန်ရနေပါပြီ။ပျက်စီးသွားတဲ့လေရင်ခွင်းကနေအသေးစားလေရင်တချို့ပြန်ပြီးတော့ပေးဆွဲနိုင်မယ်လို့လည်းခံမှန်းရပါတယ်။ဆူလာဝေစီကျွန်းပေါ်ကိုအရေးပေါ်ကူညီထောက်ပံ့ရေးပစ္စည်းတွေအရောက်နှေးနေတဲ့အတွက်စားနပ်ရိက္ခာနဲ့တောက်ရည်ပြတ်လတ်နေကြတဲ့ဒေသခံတွေဟာဈေးဆိုင်တွေထဲဝင်ပြီးတော့လူရဲ့ရဲ့ယူငင်နေကြတဲ့အတွက်အာဏာပိုင်တွေကလုံခြုံရေးတွေတင်းကျပ်ထားပါတယ်။ဘေးဒဏ်ကြောင့်သေဆုံးသူပေါင်း1558ဦးရှိပြီး9000ကျော်ကိုနေရာပြောင်းရွှေ့ပေးခဲ့ရတယ်လို့တရားဝင်ကိန်းဂဏန်းတွေကဖော်ပြပါတယ်ရှင်။
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့တာပါ။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာရော VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေတာမို့နားဆင်နိုင်ပါတယ်။အခုဆက်ပြီးသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေဟာစိန်ခေါ်မှုတွေရှိနေစေဖြစ်ပေမဲ့တချို့လူမှုအတိုင်းဝိုင်းတွေကြားမှာတော့အပြုသဘောဆောင်တာတွေရှိလာနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးနဲ့ဒုက္ခသည်အေဂျင်စီတွေကပြောကြားလိုက်ပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးအပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးမှာပါ။
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေနဲ့ပတ်သက်ပြီးတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP တို့ရဲ့ပထမဆုံးအကဲဖြတ်အစည်းအဝေးခန်းစာတစ်စောင်ကိုဒီကနေ့မှထုတ်ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာကြေးရွာ23ရွာနဲ့ကြေးရွာအုပ်စု3ခုကအခြေအနေတွေကိုပြီးခဲ့တဲ့စက်တင်ဘာလအတွင်းမှာတောက်ရောက်လေ့လာသုံးသပ်ပြီးတော့ဒီအကဲဖြတ်အစည်းအဝေးခန်းစာကိုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ဒီကမ္ဘာမြေမြောက်ပိုင်းမှာအခြေအနေတွေဟာတည်ငြိမ်နေပေမဲ့လည်းဒေသတွင်းလူမှုတိုင်းဝိုင်းတွေကြားစိန်ခေါ်မှုတွေရှိနေသေးဖြစ်တယ်လို့ရန်ကုန်မြို့ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့တာဝန်ရှိသူတူဖြစ်တဲ့ Eva McDonald ကပြောပါတယ
် So a lot of those who we met they spoke of the impact of the crisis on the local economy.
အဲ့မှာတွေ့ခဲ့ကြရတဲ့သူတော်များများကတော့ဒီပြဿနာကြောင့်ဒေသရင်းစီးပွားရေးအပေါ်ဒီရိုက်ရိုက်ခတ်မှုရှိတာတွေအလုပ်လုပ်ကိုင်းဖို့ခက်ခဲတာတွေရိခအခက်အခဲဖြစ်တာတွေကိုပြောပြကြပါတယ်။ဒါအပြင်တစ်ဖက်နဲ့တစ်ဖက်ကြားမှာစိုးရိမ်မှုနဲ့မယုံကြည်မှုတွေကြောင့်ကျန်းမာရေးဆောင်ရှားမှုမရတာတွေပညာသင်ကြား권ကန့်သတ်ခံရတာတွေနဲ့အထူးသဖြင့်မွတ်စလင်လူမှုအတိုင်းဝိုင်းကြားမှာလွတ်လပ်စွာလှုပ်ရှား권မရှိတာတွေဖြစ်လာနေပါတယ်။ဒါတွေကိုဖြေရှင်းဖို့လိုပါတယ်။
ဒီခိုင်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ကဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်အိမ်မှာရှိတဲ့ရွန်ဂျာမွတ်စလင်တိတ်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့သလိုဒေသတွင်းမှာဆက်ပြီးရှိနေတဲ့လူမှုအတိုင်းဝိုင်းကြားမှာလည်းတစ်ဖက်နဲ့တစ်ဖက်ဆိုရင်ထိတ်လန့်မှုတွေနဲ့မယုံကြည်မှုတွေဖြစ်ပေါ်စေခဲ့ပါတယ်။ဒါပေမဲ့လည်းအိမ်မှာရှိတဲ့တချို့လူမှုအတိုင်းဝိုင်းတွေကတော့ရခိုင်ပြည်နယ်တွင်းမှာငြိမ်းချမ်းမှုရှိဖို့မျှော်လင့်နေကြပြီးတစ်ဖက်နဲ့တစ်ဖက်ကြားမှာလည်းအပြူသဘောဆောင်တဲ့ဆက်ဆံရေးတွေရှိလာနေတာကိုတွေ့ရတယ်လို့ Eva McDonald ကပြောပါတယ်။
We were certainly very encouraged to see that some communities they have restarted their interaction with one another.
ဆိုလူမှုအတိုင်းဝိုင်းနေကြသူတို့ဖြစ်အနီးနီးကပ်ကပ်ရှိနေကြတဲ့ရွာတွေကြားမှာတစ်ဖက်နဲ့တစ်ဖက်စတင်ပြီးတော့အပြန်အလှန်ပြောဆိုတာတွေကိုတွေ့လာရပြီးတော့အဲ့ဒီအတွက်လည်းကျမတို့အားတက်မိပါတယ်ပြီးတော့ကျမတို့သွားခဲ့ကြတဲ့ရခိုင်ရဝင်ကြားနဲ့တခြားလူနည်းစုတွေနေထိုင်တဲ့ရွာတွေကလည်းကျမတို့ကုလသမဂ္ဂအဖွဲ့တွေကိုကြိုဆိုခဲ့ကြပြီးတော့သူတို့ရဲ့ပြဿနာတွေကိုတင်ပြဆွေးနွေးခဲ့ကြပါတယ်မလို့မုန်းနှီးမှုအရေးအယောင်တွေလည်းမတွေ့ခဲ့ရပါဘူး
ဒီခိုင်မီနယ်အတွင်းလူမှုတိုင်းဝန်ကြတစ်ဖက်နဲ့တစ်ဖက်ပြည်လည်မှုရှိစေဖို့အတွက်လှုပ်ဆောင်သွားမှာနဲ့ပတ်သက်ပြီးသူမကတော့အခုလိုဆက်ပြောပါတယ
် Certainly from the UNHCR and UNDP side it was clear thatbuilding confidence and improving
the community network မှာရှိတဲ့လူမှုအတိုင်းဝိုင်းတွေပေါင်းစည်းနိုင်မှုအတွက်အဓိကအခြေခံလိုအပ်ချက်ကတော့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတည်ဆောက်ပြီးအောက်ခြေမှာအခြေအနေတွေတိုးတက်အောင်လုပ်သွားဖို့ပဲဖြစ်တယ်လို့မြင်ပါတယ်။ဒါ့အပြင်ဒီဒေသကပြဿနာတွေရဲ့အခြေခံအကြောင်းရင်းတွေဖြစ်တဲ့နိုင်ငံသားဖြစ်ခွင့်နဲ့လွတ်လပ်စွာသွားလာခွင့်ကိစ္စတွေကိုလည်းဖြည့်ဆင်းသွားဖို့လိုပါတယ်ရှင်။
လူ့သမဂ္ဂဒုက္ခသည်အေဂျင်စီရဲ့ဒီကဲဖြတ်စီးရင်ခန်းစားဟာရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂတ်စ်လကပြည်ပခါတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းပထမဆုံးထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။ဒီကဲဖြတ်စီးရင်ခန်းစားရဲ့ဒုတိယအဆင့်ကိုတော့ဒီကနေ့မနက်ပိုင်းကစတင်ပြီးတော့ဘူးသီးတော်မောင်းတော်နဲ့ရသေးတော်မြို့နယ်တွေမှာလူ့သမဂ္ဂဒုက္ခသည်အေဂျင်စီနဲ့လူ့သမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေကစတင်လိုက်ပြီးဖြစ်တယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လက ARSA ရုံးညအစွန်းရောက်အဖွဲ့တွေကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသတွင်းနေမျိုးရှင်းလင်းရေးလုပ်ရာကနေအဲ့မှာရှိတဲ့ရွန်ဂျာမွတ်စလင်9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။မြန်မာစစ်ဘက်ကတော့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့စတင်လှုပ်ဆောင်နေပြီဖြစ်ပေမဲ့လည်းရွန်ဂျာဆိုတဲ့အမည်ကိုတော့တရားဝင်အတိအမှတ်ပြုထားခြင်းမရှိပါဘူးခင်ဗျာ
။ကိုရနိုင်ပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့သတင်းတော်တစ်ပုဒ်ကိုတင်ဆက်ပေးမှပေးပါဦးမယ်ရှင်။တိုကျိုမြို့ကိုဒီကနေ့ရောက်ရှိသွားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့တီးတန့်တွေ့ဆုံကြတဲ့အခါမြန်မာဒီမိုကရေစီရေးနဲ့ရိုဟင်ဂျာဒုက္ခတဲ့အရေးကိစ္စတွေဆွေးနွေးသွားမယ်လို့မျှော်လင့်ရကြောင်းလေလာသုံးသပ်သူတွေကဆိုပါတယ်။ NLD ဆိုရကရိုဟင်ဂျာရေးကင်တွယ်ဖြည့်ရှင်းမှုနဲ့ပတ်သက်လို့ဂျပန်အခြေစိုက်နိုင်ငံတကာလူအခွင့်အရေးအဖွဲ့အချို့ကထောင်ဆန်းစုကြည်ကိုဆန္ဒပြကြမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ဒီအကြောင်းကိုကိုညံဝင်းအောင်ကပြောပြပါမယ်။
တိုကျိုမြို့မှာအော်တိုဘာ9ရက်နေ့ကျင်းပမဲ့ဆယ်ကျင်းမြောက်ဂျပန်မဲခေါင်ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့ဂျပန်နိုင်ငံကို6ရက်ကြာခရီးအဖြစ်သွားရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာအော်တိုဘာ9ရက်ဒီကနေ့နေ့လယ်ပိုင်းမှာပဲဂျပန်နိုင်ငံကိုရောက်ရှိသွားပြီးမြမရေးလှူရှားသူတွေနဲ့ဂျပန်ရောက်မြန်မာမိသားစုတွေကလေးစိတ်မှသွားရောက်ကြိုဆိုခဲ့ကြပေမဲ့ဂျပန်လူညုံရေးကဒေါအောင်ဆန်းစုကြည်ကိုအထူးဧည့်သည်ထွက်ပေါက်ကနေခေါ်သွားတာကြောင့်မတွေ့လိုက်ရဘူးလို့တိုကျိုမြို့မှာအတိုင်းဝန်က VOA ကိုပြောပါတယ်ဒေါံဆန်းစုကြည်ရဲ့6ရက်ကြာဂျပန်ခီးစဉ်အတွင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တီးတန့်တွေ့ဆုံမှုရှိပြီးအဲဒီလိုတွေ့ဆုံတဲ့အခါမြန်မာဒီမိုကရေစီပြည်ပြောင်းလဲရေးအောင်မြင်စေဖို့နဲ့ရိုဟင်ညာပြဿနာဖြေရှင်းရေးမှာ NLD အစိုးရကိုအကူအညီပေးရေးကိစ္စတွေဆွေးနွေးသွားမယ်လို့မျှော်လင့်ရကြောင်းမြန်မာရေးလှစ်လာသွန်းသက်သူတိုကျိုမြို့ကဦးကျော်ကျော်ဆိုကပြောပါတယ
်မြန်မာပြည်ဒီမိုကရေစီပြည်ပြောင်းလဲရေးနဲ့ပတ်သက်ပြီးဂျပန်ကအပြေဝအကူအညီပေးမယ်ဆိုတဲ့ဟာကိုဝင်းကျုပ်ရှင်ဆိုအဘေကအတီးပြုတ်ပြောမယ်လို့ကျွန်တော်ယူဆပါတယ်။ဘာဖြစ်လို့ဆိုတော့ဒါကဒေတာချင်းပထဝီနိုင်ငံကြီးအချိန်နဲ့အများကြီးသက်ဆိုင်မှုရှိနေတယ်။တီယိုရဲ့ဒီအင်အားကြီးလာမှုအထူးသဖြင့်စီရီနဲ့စီရီလှုပ်ရှားမှုတွေတောင်တိုးပင်လယ်တွေအငင်းပွားနေတဲ့ကြောင့်ကိစ္စတွေမှာအာဆီယံနိုင်ငံတွေကဂျပန်ကိုအပြေဝနာလေတဲ့ပြည်ဝထောက်ခံတယ်ဆိုတဲ့အနေအထားမျိုးရအောင်ဂျပန်ကကြိုးပမ်းနေတဲ့အထက်မှာဒီချက်လက်ပါဝင်ပါလေ။ဒီရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာကမြန်မာအစိုးရပုံမှာပုံစံမျိုးမျိုးနဲ့ပြရပြနေတာမျိုးကိုဂျပန်အစိုးရကသိပြီးသဘောမကျတဲ့ပုံရှိပါလေ။ဒါကြောင့်မို့သူကတန်နေများမြန်မာအစိုးရဘက်ကနေပြီးရက်တီတဲ့သဘောမျိုးကိုသူပြသထားပါလေ။
မြန်မာနိုင်ငံကြေးလက်ဒေသမှာလေယာလုကန်သူအတော်ရှားပါးတဲ့ပြဿနာကြုံနေရတာကြောင့်ဒါကိုဖြေရှင်းနိုင်ရေးအတွက်ဂျပန်နိုင်ငံဖူကူရှိမဒေသကလေယာလုပ်ငန်းခွင်ကိုဒေါအောင်ဆန်းစုကြည်သွားရောက်လည်လာဖို့ရှိပါတယ်။ဖ ဖူကူရှိမားကစိုက်ပျိုးရေးကဏ္ဍမှာအောင်မြင်မှုရနေတာတွေနဲ့ပတ်သက်လို့ဦးကျော်ကျော်စုကရှင်းပြပါတယ်
။ဖူကူရှိမားခရိုင်ကအဲ Izumi Saki ဆိုတာမြို့တည်တည်လေးပါပဲ။အဲဒီမှာစိုက်ပျိုးရေးလုပ်ငန်းကအဲ့မှာလူရေကနေတဲ့စိုက်ပျိုးလုပ်ငန်းတွေကတော်တော်လေးကိုထိခိုက်မှုရှိနေတာကိုတွေ့ရတာ။ဒါကြောင့်မို့လို့အဲဒီ Vegetable Factory လို့ခေါ်တဲ့စိတ်ယုံငန်းနေထုတ်တဲ့စင်တီသူတို့ဒီဒီကြောင်းလေးစူးစမ်းနေပြီဒီမှာအဲ့နီလာနေဘလို့ဖြည့်ရှင်းတယ်လဲဆိုတာကိုအဲတောင်ဆန်စုကြည်ကလည်းသွားလေ့လာလာနေလဲဖြစ်နိုင်ပါလေခင်ဗ
ျရင်ညာရင်းနဲ့ပတ်သက်လို့တွန်းအားပေးဖို့အတွက်တိုကျိုအခြေဆိုင် Amnesty International AI အဖွဲ့နဲ့ Human Rights Now အဖွဲ့တို့ရဲ့ဂျပန်နိုင်ငံဆိုင်ရာအဖွဲ့ကွဲတွေကလာမယ့်တနင်္လာနေ့ကျရင်မြန်မာတန်ရုံးရှင်မှာတောင်ဆန်စုကြည်ကိုဆန္ဒပြဖို့ရှိတယ်လို့အဲ့လိုဆန္ဒပြသူတွေကိုတံပြန်ဆန္ဒပြမဲ့သူတွေလည်းရှိကြောင်းတိုင်းသားအရေးလှုံ့ရှားနေတဲ့တိုကျိုမြို့ကမိုင်ကျော်ဦးကပြောပါတယ
်ခုကတေချာတာက Amnesty International ရဲ့ Human Rights Now Watch ရဲ့အထင်ကြီးတွေပေါင်းပြီးတော့ဆန္ဒပြမှာတေချာတယ်သူတို့ပြတဲ့ဘေးမှာကျွန်တော်တံပြန်ပြီးတော့မှမဟုတ်မှန်တာတွေကိုတရှိအချင်းနေမှန်တော့တံပြဖို့ပြင်ထားတာပေါ့နော်အလောက်လုပ်ထားတာပေါ့နော
်2015ရွေးကောက်ပွဲမှာအနိုင်ရပြီး NLD ပါတီအစိုးရတက်လာပြီးနောက်2016မှာဂျပန်ဝန်ကြီးချုပ်ရှင်โซအာဘေရဲ့ဖိတ်ကြားချက်အရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာပထမဦးဆုံးတရားဝင်ချစ်ကြည်ခီးစဉ်ဖြင့်ဂျပန်နိုင်ငံကို9ရက်ကြာအလည်ပတ်သွားရောက်ခဲ့ပြီးနှစ်နိုင်ငံကြားဖွံ့ဖြိုးရေးဆိုင်ရာမဟာမိတ်တွေအနေနဲ့ပူးပေါင်းဆောင်ရွက်သွားဖို့သဘောတူညီခဲ့ကြပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ဆက်သွယ်မေးမြန်းထားရပါ။အခုဆက်ပြီးတော့နိုဝင်ဘာကြားဖြတ်ရွေးကောက်ပွဲအတွက်ချင်းမျိုးသားဒီမိုကရက်တစ်ပါတီကဟောပြောပွဲတွေမလုပ်တဲ့အကြောင်းသတင်းလွှာကိုတင်ပြပေးခြင်းပါတယ်။နိုဝင်ဘာကျင်းပမဲ့ကြားပြတ်ရွေးကောက်ပွဲမှာချင်းမျိုးသားဒီမိုကရက်တစ်ပါတီကပြင်ဆင်ထားတဲ့ဟောပြောမဲ့အချက်တချို့ကိုရွေးကောက်ပွဲကော်မရှင်ကတားမြစ်ခဲ့ရာကြောင့်ပါတီအနေနဲ့ဟောပြောတာတွေမပြုလုပ်တော့ဘူးလို့ချင်းမျိုးသားဒီမိုကရက်တစ်ပါတီတာဝန်ရှိသူကဆိုပါတယ်။ကော်မရှင်ကတားမြစ်ထားတာတွေကိုပြန်ပြင်ဖို့အကြောင်းကြားခဲ့ပါသေးတယ်။ဒီအကြောင်းကို VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်
။လာမယ့်နိုဝင်ဘာ3ရက်နေ့ကျင်းပမဲ့ကြားပြတ်ရွေးကောက်ပွဲမှာကမ်ပလက်မြို့နယ်ကနေဝင်ရောက်ရှင်ပြိုင်မဲ့ချင်းမျိုးသားဒီမိုကရက်တစ်ပါတီရဲ့ဟောပြောချက်အချို့ကိုရွေးကောက်ပွဲကော်မရှင်ကတားမြစ်ပြင်ဆင်ခိုင်းခဲ့ပါတယ်။နိုင်ငံတော်ကိုစတင်တည်ထောင်ခဲ့တဲ့တမိုင်းကြောင်နိုင်ငံတော်ကိုလူမျိုးနယ်အခြေခံပြီးတိဆောက်ရမှာတွေစတဲ့အချက်တွေကိုပြင်ဆင်ခိုင်းခဲ့တာပါ။အခုလိုရွေးကောက်ပွဲကော်မရှင်ကတားမြစ်ပြင်ဆင်ခိုင်းတာနဲ့ပတ်သက်လို့ပါတီရဲ့အထွေထွေအတွင်ရင်မှုကျွဲ့အိုဗစ်တောင်းကအခုလိုပြောပြပါတယ်။
ပုံဆိုင်ကတော့ကျွန်တော်တို့ကဒီတင်ထားတဲ့ကျွန်တော်ပြောဖို့ရေးထားတဲ့စာရဲ့ဒီတတော်များများပေါ့အဓိကအချက်တွေအနှစ်သာရတွေကိုကျွန်တော်တို့ဟိုပြောခွင့်ဟောပေါ့မပေးဘူးပေါ့ဗျာဟိုထုံးစံတိုင်းတော့သူတို့ကရှင်နေနဲ့အန်ဒါလိုင်းတော့ထားလာတာ哦ဒါကြောင့်ဟိုအန်ဒါလိုင်းတော့ပြီးတော့မှဒီတားရီကိုပြန်ပြင်ပါဆိုပြီးတော့ပြောတဲ့ခါကျတော့အဲ့ဒါတွေကိုထည့်ပြောလို့မရရင်တော့ကျွန်တော်ရဲ့ဟိုပြောဆိုရမယ့်ဟာတွေကအနှစ်သာရမရှိတော့ဘူးလေ။စံတတ်မရှိတော့ဘူးပေါ့လေ။အဲ့ဒါကြောင့်ကျွန်တော်ကမပြောတော့ဘူးတော့ကျွန်တော်ဆုံးဖြတ်ထားတာပါ
။ဂျာပြန်ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့မဲဆွယ်မူဝါဒဟောပြောတာတွေကိုနိုင်ငံပိုင်သတင်းစာနဲ့ရုပ်သံတွေမှာပြည်ရဲ့စက်တင်ဘာလ4ရက်နေ့ကလေးကစတင်ထုတ်လွှင့်နေတာဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်ကတော့စက်တင်ဘာ3ရက်မတိုင်မီကလေးကမဲဆွယ်မူဝါဒလိုက်နာမဲ့တမတ်စီမင်းစည်းကမ်းတွေကိုလွတ်တော်ကိုယ်စားလှယ်လောင်းနေစီကြိုတင်အကြောင်းကြားခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကပြောပါတယ်။ချင်းမျိုးသားဒီမိုကရက်တစ်ပါတီရဲ့ဟောပြောမဲ့အချက်တွေကိုကန့်တတ်တာနဲ့ပတ်သက်လို့သူကအခုလိုပြောပြသွားတာပါ။ဘယ်အချက်တွေ
ကိုအဲညင်ညွတ်ရမယ်ဆိုပြီးတော့မှသူတို့စီလည်းအကြောင်းကြားထားပါလေအခုအကောင်လုံးသူ့တော်ဟွာဟိုလွတ်တော်ကိုယ်စားလှယ်လောင်းနေစီအကောင်လုံးဟိုပေါ်ပြောပဲတင်တဲ့အခါမှာဘယ်ချက်တွေဘယ်ချက်တွေနဲ့ညင်ညွတ်ရမယ်ဆိုပြီးအဲ့ချက်တွေနဲ့မညီလို့ပါမညီတော့ပြန်ပြေးပေးပါဆိုတာကျသူကပြန်တင်မလာတော့ဘူးအခုကတော့သူကရွေးကောက်ပွဲကိုသူတို့မဟောပြောတာပေါ့လေနော်မဟောပြောတာတဲ့ပေါ့ကျွန်တော်လည်းဘာမှပြောကြတာမရှိပါဘူးကြံနဲ့တော်တော်များများပါတီလည်းဟိုပြီအဲ့လိုပြင်လာရရှိပါခင်ဗျာပြတော့ပြောပြန်ပြင်ပါလေတချို့ဆိုလေလာခေါ်တွေ့ရခါမှရှင်းပြရခါကျညီနိုင်ပြီစင်ပြီးရပါလေ
လာမယ့်နိုဝင်ဘာ3ရက်နေ့မှာကျင်းပမယ့်ဂျာပြတ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့မဲဆန္ဒနယ်တွေကတော့ပြည်သူ့လွတ်တော်အတွက်၄နေရာအမျိုးသားလွတ်တော်အတွက်၁နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အတွက်၈နေရာစုစုပေါင်း၃နေရာဖြစ်ပါတယ်ဂ ချင်းမျိုးသားဒီမိုကရက်တစ်ပါတီအနေနဲ့လာမယ့်ခြားပြည့်ရွေးကောက်ပွဲမှာပြည်သူ့လွတ်တော်အတွက်ချင်းပြည်နယ်ကံပတ်လက်မြို့မှာရှင်ပြန်ရမှာဖြစ်ပြီးပြည်နယ်လွတ်တော်အတွက်ကတော့မတူပီမြို့မှာရှင်ပြန်ဖို့စည်ရင်ပေးသွင်းထားပါတယ်ရှင
်သောတာရှင်များရှင်မြန်မာနိုင်ငံမှာနိုင်ငံသားရဲ့ရောင်းချမှုတွေကိုမကြာသေးခင်ကစလို့ထိန်းချုပ်လိုက်တဲ့အတွက်ဝေဖန်တဲ့တွေထွက်ပေါ်နေပါတယ်။စနစ်တကျတင်သွင်းဖြန့်ချီဖို့ရည်ရွယ်ပြီးအရင်ကတည်းကရှိနေတဲ့အမိန့်ကိုလက်တွေ့ကျင့်သုံးလိုက်တာလို့တာဝန်ရှိသူတွေကပြောကြပေမဲ့လို့လည်းစီဝါရေး၊ကျန်းမာရေးအရာရိုက်ခတ်မှုတွေရှိလာမှာကိုလည်းစိုးရိမ်နေကြပါတယ်။နိုင်ငံသားရဲ့တွေကန့်တတ်တာဟာကောင်းတဲ့အစီအစဉ်တစ်ခုလို့ဆိုနိုင်ပါသလား။နောက်ဆက်တွဲအစိုးအကောင်အကျိုးဆက်တွေဘာတွေရှိလာနိုင်တယ်လဲဆိုတာတွေကိုတော့VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ VOA တိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေတာပါ။မနေ့ကစနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်။အခုဆက်ပြီးရန်ကုန်မြို့မှာဒီကနေ့ရေတန်းစက်ရုံတွေကိုလိုက်လံစစ်ဆေးခဲ့တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။စားသုံးသူကာကွယ်ရေးအသင်းကရန်ကုန်မြို့မှာရှိတဲ့ရေတန်းထုတ်လုပ်ရေးလုပ်ငန်းတချို့ကိုဒီကနေ့လိုက်လံစစ်ဆေးခဲ့ပြီးအများအစုကလုပ်ငန်းခွင်တန့်ရှင်းမှုမရှိသလိုလုပ်ငန်းလိုင်စင်မရှိဘဲထုတ်လုပ်နေရတဲ့ရှိနေတဲ့အတွက်ပိတ်သိမ်းလာပြီးအထူးဆောင်ရွက်ခဲ့ပါတယ်။အစိုးရဌာနဆိုင်ရာတွေအနေနဲ့လုပ်ငန်းခွင့်ပြုချက်ထောက်ခံချက်ကိုတေချာစီစစ်ပြီးမှပေးတင်ပြီးပုံမှန်စစ်ဆေးမှုတွေကိုလည်းသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့စားသုံးသူကာကွယ်ရေးအသင်းတာဝန်ရှိသူကပြောလိုက်ပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပေးပို့ထားပါတယ်။
ရန်ကုန်တိုင်းလှိုင်နာရကအသေးစားရေတန်းလုပ်ငန်းတချို့ကိုစားသုံးသူကာကွယ်ရေးအသင်းကဒီနေ့အောက်တိုဘာ5ရက်မှာဝင်ရောက်စစ်ဆေးခဲ့ပြီးလုပ်ငန်းလိုက်စင်မရှိဘဲထုတ်လုပ်နေတဲ့ရေတန်းလုပ်ငန်းနှစ်ခုကိုလုတ်ကင်ခွင့်ပိတ်သိမ်းလိုက်ပါတယ်။ရေတန်းလုပ်ငန်းမှာအတွင်းအမြင်ကြွေပြားပတ်လည်ခင်းရမှာဖြစ်သလိုပုံမွှားနဲ့အနယ်ဖြစ်မဲ့ဓာတ်သတ္ထုရေမပါဝင်အောင်တန်ရှင်းတဲ့တူလောင်ယုံတွေကိုအသုံးပြုမယ်ဆိုရင်ကုန်ကြစရိတ်များလို့နေရာချင်းချင်းမှာပဲအရင်နေ့နဲ့လုံလာကြတာပါ။အစိုးရဌာနတစ်ခုဖြစ်တဲ့ဗဟုအစားသောက်နှင့်စီးပွားကုတ်ကဲရေးဌာန FDA ရဲ့လက်မှတ်ထုတ်ပြန်ထားတဲ့ရေတန့်လုပ်ငန်းတွေမှာလည်းတန်ရှင်းမှုတွေအားနည်းနေပြီးပြည်မအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုနေကြောင်းစားသုံးသူကာဝေးရေးအသင်းဥက္ကဋ္ဌဦးဘောက်ခိုင်ကပြောပါရယ်။
ဟုတ် FDA ကထောက်ခံချက်ပေးထားတယ်ပေါ့ကွာ။ထောက်ခံချက်ပေးတာနဲ့ရှားလို့ဝင်ဖြစ်လိုက်တဲ့အချိန်မှာဒီတော်တော်လေးကိုမင်းမင်းပတ်ပတ်နဲ့ဟိုဘယ်လိုကြည့်ရမလဲ။ထားတာတူတာနဲ့တူတော်တာနဲ့ဖြတ်ယူတာနဲ့မြစ်ပတ်ပြီးတော့ဟိုရင်းကြီးတွေပါပြီးပြတ်နေတာလို့လည်းပဲတွေ့ရတယ်။အဲ့တော့ကိုအပ်ဒီ၆ခန်းပြပေးတာတိုင်းလေကျော်ရောက်တော့နေတယ်လို့ပြောလို့မရဘူး။ကျွန်တော်ကပေးတာလေအားရတော့အရင်ကရုပ်ရဲ့ပြေပြောင်းဟောင်းရဲ့လက်မှတ်နဲ့ပေးထားတာညားတယ်။အဲ့ဒါအရင်ကရုပ်ဟောင်းကလည်းမလို့စေဒီအာဂီကော်မရှင်တရားချဲထားတဲ့အမှုနဲ့ရင်ဆိုင်ရရတာပေါ့။အခုရင်ရုပ်အစ်စ်လက်ထက်ကိုတော့ဆရာတို့မပေးဘူးပေါ့။အဲ့ဒီနေနဲ့တိုင်းဦးကြီးတွေပါညားရတော့ဟိုလောလောဆယ်ဆရာတို့နဲ့ဟိုပူးပေါင်းဆောင်ရွက်အားနည်းနေတယ်ဆရာတို့ကကော်မရှင်နဲ့ဒီလိုပဲကပြေပြောင်းမှဖြစ်တာမရှိဘူး။အဲ့ဒါဆရာတို့ကလည်းဆရာတို့ကဆက်လုပ်ဖို့ဆက်လုပ်နေရတာပေါ့
။အစိုးရဌာနဆိုင်ရာတွေကလည်းအထူးစီမံချက်နဲ့ရေတန့်စစ်ဆေးမှုကို2019ဒီဇင်ဘာလောက်မှလုပ်ခဲ့ပြီးအများစုကတန့်ရှင်းမှုမရှိတဲ့အတွက်လုပ်ငန်းရှင်တို့ခံဝင်လက်မှတ်ထိုးရရပါတယ်။သတ်မှတ်ထားတဲ့စံနှုန်းတွေကိုဖောက်ပြန်ရင်လုပ်ငန်းကို3လရပ်ဆိုင်းမှာဖြစ်တယ်လို့ဗဟုအစားသောက်နှင့်စီးပွားကုတ်ကဲရေး FDA ရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်တာထွန်းသိန်းအောင်ကပြောပါတယ
်။သူရေတဲ့ဆုတ်လို့ရောင်းချဖို့အတွက်ထောက်ခံချက်ပေါ့။အဲ့ထောက်ခံချက်ကိုကျွန်တော်တို့ထုတ်ပေးတာ။ပြီးတော့ကျွန်တော်တို့အဲ့မှာသူတို့အဓိကတော့ GMB ပေါ့။ကောင်းမွန်တဲ့ဆုတ်လို့မှုကျင့်စဉ်နဲ့ထုတ်လို့တလား။ထောက်ခံချက်ရထားပြီးသားဟာကအဲ့လိုစစ်လိုက်လို့ဟိုအားနည်းချက်တွေ့နေတယ်ဆိုရင်သူတို့ပိတ်သိမ်းခံရပြီဆိုတော့သူကန်လျှောက်လေ။တခြားဆိုသူပြင်နေတာပြန်ပြန်မယ်သူရေရေချေတဲ့ဟိုလိုမျိုးကပြန်ကောင်းနေပြီပေါ့ပြန်ကောင်းနေဆိုရင်ပြန်ရောင်းဖို့ပေးတယ်လေ
FDA ကရန်ကုန်မှာရှိတဲ့ရေတန့်လုပ်ငန်း40ကျော်ကိုပိတ်သိမ်းထားပါတယ်ဒါပေမဲ့လုပ်ငန်းလိုက်စင်မရှိဘဲထုတ်လုပ်နေတဲ့လုပ်ငန်းငယ်တွေကိုစစ်ဆေးအရေးယူနိုင်ဖို့ကတော့လိုအပ်နေသေးရဲ့လို့စားသုံးသူကောက်ဝဲဆောက်ရှောက်ရေးဖွဲ့စည်းကပြောပါတယ်ခင်ဗျာ
ကိုစောထက်ပါရှင်ဒီကနေ့အတွက်အသင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ52မီတာ32 40 48အပြင် ဒုတိယနိုင်ငံဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA ရဲ့တောက်ကြံနေညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 32 50တိတူကနေဆက်ပြီးတော့ထုတ်လွှင့်ပေးနေရပါအခုဒုတိယနိုင်ဝက်အတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်အစီအစဉ်တွေနဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍတင်ဆက်တဲ့အခါမှာဆိုရင
်လေတာကိုပထမဆုံး1960မှာစပြီးတွေ့တာပါအဲ့ဒါတွင်းထွက်ပဒမြောက်သူတွေးပြီးတော့မှရအောင်လုပ်ယူတဲ့လေစာပါ
2018ခုနှစ်အတွက်လေစာရောင်ကြီးယူပပီရာပညာရေးဆိုင်ရာနိုဘယ်ဆုချီးမြှင့်တဲ့အကြောင်းအရာနဲ့ပတ်သက်ပြီးဒီတည်ထွင်မှုတွေကလူသားအလုံးအတွက်ဘလောက်အကျိုးများလဲဆိုတာကိုယူပဗေဒပညာရှင်ဒေါက်တာပဒေသာတင်ပြသွားတာပါ။သိပ္ပံနဲ့ဤပညာကဏ္ဍမှာစောင့်မျှော်နှားဆင်နိုင်ပါတယ်။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ထိုင်းမြန်မာနယ်စပ်မှာနိုင်ငံမဲ့ပြည်အဖြစ်ကြီးပြင်းလာတဲ့မြန်မာရွှေ့ပြောင်းကလေးဥယျာဉ်အများပြားရှိနေပြီးသူတို့အတွက်ကလေးမွေးဖွားစင်းတရားဝင်ဖြစ်ရေးနဲ့အရွယ်ရောက်တဲ့ကလေးတွေကိုနိုင်ငံသားမှတ်ပုံတင်ကပ်ပြားထုတ်ပေးရေးမြန်မာဆိုရဘက်ကစနစ်တကျထီထီရောက်ရောက်ဆောင်ရွက်ဖို့လိုနေကြောင်းနေဆက်လူလူကျမ်းမာရေးဥဆောင်မြင့်တင်ဆောင်ရွက်နေတဲ့ဒေါက်တာစင်တီယံမောင်ကပြောကြားလိုက်ပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မှာဆယ်စုနှစ်နဲ့ချီလူလူကျမ်းမာရေးမြင့်တင်ဆောင်ရွက်နေတဲ့ဒေါက်တာစင်တီယံမောင်ကို American ပြည်ထောင်စု Seattle မြို့ Washington တက္ကသိုလ်က2018ခုနှစ်အတွက်စုချင်းငွေဒေါ်လာ3000ပါဝင်တဲ့ Rock စုကို September 29ရက်နေ့က Washington DC မှာအခမ်းအနားနဲ့ချီးမြှင့်ခဲ့ပါတယ်။ဒေါက်တာစင်တီယံမောင်ရဲ့လူလူကျမ်းမာရေးဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်ပြီးအမျိုးသမီးကဏ္ဍအတွက်မိုင်းချင်းနိုင်ကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal ကျမစင်တီယံမောင်အခုဒီ Rock Soup ပေါ့နော်လူလူကျမ်းမာရေးလုပ်ငန်းတွေမှာထူးထူးကြွကြွနဲ့ဆောင်ရွက်နေတဲ့သူတွေကိုချီးမြှင့်နေဒီစုကိုအခုလာပြီးတော့အမေရိကန်ပြည်ထောင်စုမှာလက်ခံရရှိရပေါ့နော်ဒီစုကနေပြီးတော့ဆီယာမားတို့လူထုကျန်းမာရေးလုပ်ငန်းတွေမှာဘယ်လိုမျိုးအထောက်အကူပြုနိုင်မလဲရှင
်ဟုတ်ကဲ့ဒီကျန်းမာရေးဆိုင်ရာစုပေါ့တိုးတော်လည်းသူကအဓိကတော့ရည်ရွယ်ချက်ကတော့ဒီကျန်းမာရေးဆိုင်ရာတည်အချက်လက်ပေါ့နော်ကျန်းမာရေးစနစ်တစ်ခုတည်ဆောက်ဖို့အတွက်အရေးကြီးတဲ့ကျန်းမာရေးဆိုင်ရာဒီနေ့တခုတရင်ချက်လက်တွေပေါ့နော်ဒီစုဆောင်လာတွေဒီကျမရေးအခြေချင်းချက်လက်ပေါ်မှာအခြေခံပြီးတော့ကျမတို့ဟိုလုပ်ငန်းစဉ်တွေပေါ့နော်တိတိရောက်ဖြစ်အောင်လို့နော်လုပ်ငန်းရဲ့အရေးသွေးတွေကိုတိုင်းတမှုတွေပေါ့နော်အဲ့ဒီပေါ်မှာအခြေခံပြီးတော့ကျမတို့မျက်စက်ရှိတဲ့တိုင်းရင်းစားကျမရေးဖွဲ့စည်းရေးနဲ့နောက်လူလူခြေပြုဖွဲ့စည်းရေးနဲ့ပြီးတော့ကျမရေးဆက်ရတရင်ချက်လက်မြင့်တင်မှုပေါ်မှာပေါ့နော်စူးစမ်းအထောက်အပံ့ပေါ်မှာအပြည့်မှတ်ပြုတဲ့စုတစ်ခုဖြစ်တဲ့အတွက်ကြောင့်တော့ဒါခွန်အားတွေဖြစ်စီပါတယ
်ဟုတ်ကဲ့အဲ့တော့ကျမရေးစနစ်ဆိုင်ရာတရင်ချက်လက်တွေဆိုတဲ့နေရာမှာဘလို့ချက်လက်မျိုးတွေကိုဆရာမတို့ကဟိုစုဆောင်းနိုင်ကြလေရှင
်ဟိုကျမရေးဆိုင်ရာတရင်ချက်လက်လို့ဆိုရဲစီမှာတော့အထူးသဖြင့်တော့ဒီကျမရေးစနစ်တစ်ခုမှာမဖြစ်မနေပေါ့နော်ဒီတိုင်းတိုင်းရတဲ့ဒီကျမတို့လူဦးရေအခြေအနေတွေနော်တော့ဒီမိခင်လေးကလေးတွေရဲ့ကျမရေးအခြေအနေတွေအော်ဒီလက်ရှိကုသယောဂါပေါ်တော့ဒီမှာပြောလို့ HIV TB စသဖြင့်ကုသယောဂါတွေဗာဒီဒေတာတွေမှာဖြစ်ပေါ်နေမှုအခြေအနေတွေကိုเนาะဒီဒေတာတစ်ခုနဲ့တစ်ခုနဲ့နိုင်ရှင်တာနိုင်ငံတစ်ခုနဲ့တစ်ခုနိုင်ရှင်တာအပြင်ပေါ့နော်ကျွန်တော်တို့ရဲ့လုပ်ငန်းဆောင်တာတွေပေါ်မှာဒီကျမရေးလုပ်ငန်းတွေရဲ့ program တွေရဲ့ခရီးရောက်အောင်မြင်မှုတွေကိုလည်းမိမောင်းထုတ်ပြပေးတာလည်းဖြစ်တဲ့အတွက်ကြောင့်ဒါကျမရဲ့စနစ်တစ်ခုဖွံ့ဖြိုးအတွက်မှာဖြစ်မနေအရေးကြီးတဲ့ကျမတို့ရဲ့ဒီထောက်တိုင်တစ်ခုဖြစ်ပါတယ်
အခုဆရာမတို့ကျမကြီးဆိုင်ရာချက်လက်တွေတရင်ချက်လက်တွေကောက်ယူတော့အထူးသဖြင့်ဒီနေဆက်နဲ့အဲ့ဒီဒီရွှေပြောင်းအခြေချပြီးတော့အလုံးလုံးနေတဲ့ဒီလူတို့တွေရှိတဲ့နေရာတွေမှာဒီမိခင်တွေကနေမွေးဖွားလာတဲ့ကလေးတွေပေါ့နော်သူတို့ကိုကြတော့ဘယ်နိုင်ငံဖြစ်အဲ့လိုလက်ခံအသိမှတ်ပြုတယ်လဲဒီနိုင်ငံသားဖြစ်ခွင့်ဒီဒါထိုင်းနိုင်ငံသားဖြစ်အသိမှတ်ပြုရသလားမြန်မာနိုင်ငံဘက်ကရောသူတို့ရဲ့ identity နဲ့ပတ်သက်ပြီးတော့ဆရာမတို့အခုဘယ်လိုတွေဆောင်ရွက်နေလဲရှင
်လက်ရှိမှာတော့ထိုင်းနိုင်ငံလုံးအတိုင်းအတာနဲ့တော့ကျွန်မတို့ဒီတချို့တော့အဖွဲ့အစည်းတွေကတော့စီရင်ကြရပါတော့ IOM တို့အဖွဲ့တွေကတော့ဟိုကောက်ယူနေတာဒီအဲ့ဒီစနစ်တွေတည်ဆောက်နေတာတော့ရှိပါတယ်သို့တော့လည်းအထူးသဖြင့်တော့ကျွန်မတို့ဒီနေဆက်နေစားအခြေအနေရပါတော့ဒီထိုင်းမြန်မာနေဆက်နေဆောင်နေရရဲ့အခြေအနေရပြောမယ်ဆိုရင်တော့ဒီထိုင်းနိုင်ငံထဲမှာ22တိုင်းပေါ့နော်ဒီထက်ခရိုင်ပေါ့မဆောက်ခရိုင်ထဲမှာဆိုရင်ခဒီမှုဖောက်မှုကတော့9,000 6,000 ပတ်ဝန်းကျင်လောက်ရှိမယ်ပေါ့နော်ခံမှန်ရတယ်လက်ရှိမှာတော့ဒီထိုင်းအစိုးရအနေနဲ့တော့ထိုင်းနိုင်ငံမှာမွေးဖွားတဲ့ကလေးတွေအလုံးအတွက်ကိုမွေးစည်းရေးတွေကိုဒီ2008ကနေစပြီးတော့ပေါ့နော်ဒီမိဘတွေတရားဝင်နေထိုင်နေဖြစ်စီမနေထိုင်နေဖြစ်စီပေါ့မွေးစည်းရေးကိုထုတ်ပေးတယ်သို့တော့လည်းအဒီမွေးစည်းရေးထဲမှာကတော့အကယ်၍မိဘတွေကဟိုမှတ်ပုံတင်မရှိလို့ဖြစ်စီမိဘတွေကတရားမဝင်နေထိုင်တာဆိုရင်တော့သူကမြန်မာနိုင်ငံသားထိုင်းနိုင်ငံမြန်မာနိုင်ငံသားလို့ဖော်ပြထားတဲ့အထောက်ထားတော့မရှိဘူး။ဒါတော့ထိုင်းနိုင်ငံမှာမွေးဖွားတဲ့ကလေးတွေကတော့ထိုင်းမွေးစည်းရင်ရရှိမယ်လို့ဟိုဘယ်နိုင်ငံသားလို့တော့ဖော်ပြထားတာမရှိဘူးပေါ့နော်။အဲတစ်ချိန်တည်းမှာပဲဒီထိုင်းနိုင်ငံသားမဟုတ်တဲ့ကလေးတွေနဲ့ပတ်သက်လို့ကတော့အထူးသဖြင့်တော့ဒီနေဆက်တွေကနေမှဆိုရင်တော့ထိုင်းအစိုးရကနေမြန်မာအစိုးရနဲ့ပေါ့နော်ဒီနှစ်ဦးကြီးကြီးနိုင်ဆောင်ရပြီးတော့ထိုင်းမွေးစည်းကိုအခြေခံပြီးတော့မြန်မာမွေးစည်းနေ့ပြန်ရရှိဖို့ကိစ္စတွေကိုတော့ဒီ NGO တွေနဲ့ကျမတို့လူထုအခြေပြုဖွဲ့စည်းတွေနဲ့ဒီစီမံပြီးတော့ဆွေးနွေးနေကြတာလည်းရှိပါတယ်သို့တော့လည်းဒီနေဆက်တက်မှမွေးတဲ့ကလေးတွေအနေနဲ့တော့မြန်မာနိုင်ငံသားဖြစ်နေဟိုတရုတ်ဝင်အသိမှတ်ပြုတဲ့အစီအစဉ်တွေကတော့မရှိသေးပါဘူးကြည်၍ထိုင်းနိုင်ငံမှာမွေးတဲ့ကလေးဆိုရင်တော့တရားဝင်အနေနဲ့ဆိုရင်ဒီ25ရက်အတွင်းမှာမြန်မာတန်ရုံမှာအကြောင်းကြားမှဖြစ်တဲ့ဒီကြောင့်နေဆက်တက်အခြေအနေတွေနဲ့ဆိုရင်တော့ဒါရှိမှာတော့အခက်အခဲရှိနေပြီလေ။နောက်ပြည်တွင်းဒုက္ခတွေ၊ပြည်တွင်းရွှေ့ပြောင်းလူထုတွေကြားထဲမှာတော့ဒီမွေးစည်းဆိုင်ရာကိစ္စတွေကိုဟောစီမံဆောင်ရွက်တဲ့အခါမှာဒီတည်ရင်သားချမ်းမရေးဖွဲ့စည်းဒီ support ဆရာမတွေကမွေးဖွားပထားပေးတဲ့ခရီးတွေနဲ့ပတ်သက်ပြီးတော့ဒီမွေးစည်းတွေကိုတရားဝင်အသိမှတ်ပြုဖို့ကိစ္စတွေကိုလည်းဆက်လက်ဆောင်ရွက်မယ်ကိစ္စတွေအများကြီးရှိမှာပြည်တယ်။
အဲ့တော့ဆရာမကိုရိုင်းကဒီထိုင်းမြန်မာနယ်စပ်မှာဆယ်စုနှစ်ပေါင်းများစွာနေထိုင်ခဲ့လာခဲ့တော့အခုလိုဒီလိုမွေးဖွားလာနေစပ်မှာမွေးဖွားလာပြီးတော့မွေးစင်းတော့ရှိတယ်ဒါပေမဲ့နိုင်ငံသားပေါ့နော်ဘယ်နိုင်ငံမြန်မာနိုင်ငံသားလားထိုင်းနိုင်ငံသားလားဆိုတော့အဲ့လိုမျိုးနဲ့ပေါ့နော်အတိအကျမရှိဘဲကြီးလာတဲ့ကလေးတွေရဲ့အခြေအနေပေါ့နော်သူတို့ရဲ့အနာဂတ်ဘယ်လိုဆက်ဖြစ်လဲရှင်ဒီကလေးတွေက
တချို့ကလေးတွေကတော့မိဘတွေကသူတို့ရွာကိုပြန်ပြီးတော့ပြန်ခေါ်သွားပြီးတော့ရွာမှာရှိတဲ့တပည့်ဆရာမတွေနဲ့တဆင်ပေါ့နော်ဒီရွာထဲမှာပဲမွေးတယ်ဆိုပြီးတော့ဟိုမွေးစင်းပြန်ယူတာတော့ရှိပါတယ်သို့တော်လည်းသူတွေကလည်းအနေရတာဝေးတာဖြစ်တယ်လို့သူတို့မှလည်းဟိုအိမ်အောင်စုစည်းနေတယ်မရှိတော့တာတော့သူတို့ရွာပြန်လို့မရတဲ့တချို့နေရာတွေမှာတော့ဒီသူတို့လည်းမိရမည်တွေမရှိတော့တဲ့အခါကျတော့သူတို့မှအိမ်မွေးစင်းအိမ်အောင်စုစည်းတို့သူတို့ရွာလူကြီးတို့ဆိုရလဲလက်လံမမီတဲ့နေရာလေးဖြစ်တာရယ်။နောက်တော့ပြန်မို့လဲသူတို့ဟိုစီးရဲစကားပေါ့နော်။ဟိုအကုန်ချမခံနိုင်တာဆိုတော့အဲ့လိုမျိုးကလေးတွေကတော့ဟိုထိုင်းမွေးစင်းနေပဲသူတို့နေထိုင်နေ။သူတို့ဟိုကျမကြီးအမကန်ဝယ်ယူလို့ရတယ်ပေါ့နော်။အဲ့ဒီမွေးစင်းရှိရတော့ထိုင်းစုရဲ့စီမှာကျမကြီးအမကန်ဝယ်ယူလို့ရတယ်။ဟိုပညာရေးနိုင်တဲ့ပတ်သက်လို့ကတော့လက်ရှိမှာတော့ဒီရွှေပြောင်းညီမပေါ့နော်။ဒီမြန်မာဖွဲ့စည်းတွေပေါ့ချက်ပြည်နယ်ဖွဲ့စည်းတွေကနေပြီးတော့စီမံပြီးတော့ဖွင့်ထားတဲ့ဟိုဒီကအကြောင်းနေမှာဖြစ်စီတချို့လဲထိုင်းအစိုးရအကြောင်းနေမှာဖြစ်စီပေါ့နော်ကြောက်တဲ့နေလည်းရှိပါတယ်။အဲသို့တော်လည်းဒီနိုင်ငံသားပြည်မှုပိုင်းဆိုင်ရာကိစ္စမှာကြတော့ထိုင်းနိုင်ငံဖြစ်စီမှာထိုင်းနိုင်ငံသားဖြစ်ဖို့ဆိုတာတော့သူဟိုမဖြစ်နိုင်ဘူးပေါ့နော်။ဘာဖြစ်လဲဆိုတော့ထိုင်းနိုင်ငံသားမိဘတစ်ပါးပါမဟုတ်ဘူးဆိုရင်တော့ထိုင်းနိုင်ငံသားမဖြစ်နိုင်ဘူး။မြန်မာနိုင်ငံမွေးစင်းကိုတရားဝင်ပြန်လာဦးကြတော့ဒါအစိုးရကြီးသဘောတူရဲ့ချက်စီမံချက်တွေကမှမူတည်ရဖြစ်တဲ့တဲ့ကြောင့်ဒီအခြေအနေမှာတော့ဒီဟိုနိုင်ငံမဲ့အခြေအနေမျိုးနဲ့တော့ဆက်ရှိနေအောင်မဖြစ်ပါဘူ
း။ဟုတ်ကဲ့ဆရာမ။အဲ့တော့အခုလိုနိုင်ငံမဲ့ဖြစ်နေတဲ့ကလေးတွေပေါ့နော်။သူတို့ရဲ့အရေအတွက်ဘယ်လောက်လောက်အခုဆိုရင်ရှိနိုင်မလဲ
။ကျမတို့ခံမှန်ဖို့ကတော့မွေးဖွားတဲ့ထိုင်းနိုင်ငံထဲမှာလွန်ခဲ့တဲ့ โอ้นี่น่ะเสียตรงเสียเท่าแท้ก็กระบอกน้องมวยพลาดคลีดีอารมณ์เลยจังมันรู้มันตีไหนเนี่ยข้าจะรอแล้วไอ้เราแค่บาดเลยทุกตัวเลยไม่ชอบเทมาอูบ่เนาะแต่เนี่ยอูคลีชอบทางคนชอบมวยพลาดนี่แหละสิ่งที่รู้ที่ชูรอเลยถ้าตุ้ยว่าเปลี่ยนมิโรอ๋อตุ้ยว่ามาอูมวยพลาดสิ่งอูเปลี่ยนมิโรอยู่จ้าอะไรสิ่งเนาะอยู่ใจอาเป็นขั้นมาไอ้เราแค่เด็ดทุกตัวเลยนี่ยี่ตัวก็รอมีอะไรสิบาทเลยทุกที่เนาะนี่เสียไม่ได้มาหรอ ဒီအတွက်အများကြီးအရောမွေးဖွားနေရဖြစ်တဲ့အတွက်ကြောင့်ဒါအလေးထားပြီးခေါင်းရရမယ်လုပ်ငန်းတစ်ခုအနေနဲ့ကျွန်တော်တို့စီမံနေပါတယ်။ဟုတ်ကဲ့အခုလိုဒီလူဦးရေဆိုင်ရာကိစ္စနဲ့ပတ်သက်ပြီးတော့ဟိုနိုင်ငံမဲ့ဖြစ်နေတဲ့ကလေးတွေအတွက်ကိုဒီမြမအစိုးရဘက်ကပေါ့နော်ဘယ်လိုမျိုးဆောင်ရွက်တင်တယ်လို့ဆရာမအကြံပြုချင်ပါလိမ့်ရှင်။ဒီကတော့ကျွန်တော်တို့ဒီလက်ရှိဒီကလေးတွေအများစုက ဒီလူတွေပေါ့နော်ညပေါ့များဆိုတော့မရှိတဲ့လူတွေဖြစ်တယ်အဲ့တော့သူတို့ရဲ့အိမ်အောင်စုစည်းရဲ့လူမြေရာပိုင်ဆိုင်မှုတို့ပေါ့နော်ဒါတွေကလည်းတောက်ဆောင်ထားတာဖြစ်တဲ့အတွက်ကြောင့်တရရဲ့ပတ်သက်နေတာတော့သူတို့ယူရရဲ့အုပ်ချုပ်ရေးတွေနဲ့တရရဲ့ပတ်သက်တယ်ပေါ့နော်ကြည့်ပြီးဟိုကြီးပါအုပ်ချုပ်ရေးပိုင်ကနေပြီးတော့ထပ်မထိုင်းနိုင်ငံမှာဆိုရင်တော့ဒီကြီးပါလူကြီးတွေရဲ့ထောက
မျိုးသမီးကနာကိုနားဆင်ပြီးမှတော့ကိုအောင်စီစဉ်တင်ဆက်ထားတဲ့တုဒ္ဒဆောင်နဲ့အမေရိကန်တခွင်ကိုနားဆင်ရပါမယ်ရှင်
44ရောင်မြောက်အမေရိကန်သမ္မတဘာရက်အိုဘားမားဟာအီလီနိုက်ပြည်နယ်ကိုရောက်ရှိစမှာတော့လူမှုရေးနဲ့စီးပွားရေးတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်ကြဖို့တိုက်တွန်းပါတယ်။
Each time we've gone
ဒီမှာကဘန်းနိုင်စီတဖြည်းဖြည်းချင်းနီးကပ်လာနေပေမဲ့လည်းအနောက်ဆက်ပေးနေတဲ့လူတွေကတော့ရှိပါတယ်။ဒီလိုအခြေအနေတွေဟာဒေါ်နယ်ထရမ့်စီကစတာမျိုးမဟုတ်သလိုသူ့ကြောင့်ဖြစ်လာတာမျိုးလည်းမဟုတ်ပါဘူး။ဒါပေမဲ့လည်းသူ့လုပ်ရက်တွေဟာလူမှုအတိုင်းအဝိုင်းတွေတစ်ဖက်ဆောင်းနေဖြစ်နေတယ်ဆိုတာကိုပြတာတဲ့လက္ခဏာပါ
။ကယ်လီဖိုးနီးယားပြည်နယ်ကိုရောက်ရှိစမှာလဲလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာဒီမိုကရက်တစ်အနေနဲ့မဲပေးကြဖို့သူကပြောဆိုရတယ်
။ When we are not participating
ဘူးဆိုင်ပဲပါတီဖာသာနေမယ်ဘာမှမလုပ်ပဲလက်ပိုက်ကြည့်နေမယ်ဆိုရင်တော့တစ်ဖက်လူတွေကအသာစီးရသွားပါလိမ့်မယ်။ကောင်းတာကတော့လာမယ့်နှစ်လအတွင်းဒီနိုင်ငံရဲ့ခြေထားပြီးသားဖြစ်တဲ့စန်တန်ဘိုးတွေကိုပြန်အသက်သွင်းနိုင်မယ့်အခွင့်အရေးရှိနေတာပါ။
အိုဘားမားရဲ့သမ္မတသက်တမ်းကာလအတွင်းဆောင်ရွက်ခဲ့တာတွေကိုသူနေရာဆက်ခံခဲ့တဲ့45ရောက်မြောက်သမ္မတကပြောင်းပြန်လှန်ပစ်နေခဲ့ပြီးတဲ့နောက်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်မှာအိုဘားမားဟာအခုလိုရှင်ပြိုင်စည်းရုံးနေတာပါဝန်ထမ်းနာပြည်နယ်ကိုရောက်ရှိနေတဲ့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အောင်မြင်မှုရဲ့အကြောင်းအခုလိုပြောပါတယ
် This election is about
လူကန်ခွန်လန်းတွေတိုးလာဖို့ဒီရွေးကောက်ပွဲပေါ်မှာမူတည်ပါတယ်တမိုင်းမှာဘယ်တော့မှမရှိခဲ့ဘူးရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအတွက် Republican တွေရဲ့ခေါင်းဆောင်မှုကိုကျေးဇူးတင်ရပါလိမ့်မယ်တမိုင်းကိုပြန်ကြည့်လိုက်မယ်ဆိုရင်ဒီလိုမျိုးဖြစ်လာလိမ့်မယ်လို့ဘယ်သူမှမထင်ခဲ့ပါဘူ
းရွေးကောက်ပွဲမှာဒီမိုကရက်တစ်အနိုင်ရမယ်ဆိုရင်တော့သူ့ပေါ်တရားဥပဒေအရရေးယူလာနိုင်မယ့်အနေအထားမျိုးလည်းရှိနေတာပါသူ့ပေါ်ထောက်ခံသူတွေကိုထရမ့်ကသတိပေးပါတယ
် worry about that
ကျွန်တော်အနိုင်မရမှာမျိုးကိုတော့စိုးရင်ရပါလိမ့်မယ်တကယ်ဒီလိုဖြစ်လာခဲ့ရဆိုရင်တော့မဲမဲပြေးခဲ့တာအတွက်ကို့ပြက်ကွက်မှုဖြစ်ပါလိမ့်မယ်
ရွေးကောက်ပွဲမတိုင်ခင်ကာလမှာအိုဘားမားဟာလူငယ်တွေနဲ့လူပြည်မဟုတ်တဲ့မဲဆန္ဒရှင်တွေကိုအဓိကလှုံ့ဆော်စီရင်သွားနိုင်တယ်လို့တချို့ကခန့်မှန်းပါတယ် Brookings Institution ကနိုင်ငံရေးသုံးသပ်သူ John Haddock က
That enthusiasm is there throughout
Democratic Party တွင်းမှာရောမဲဆန္ဒရှင်တွေကြားမှာပါဆရာထက်သန်မှုတွေကိုတွေ့နေရပါတယ်ပထမဆုံးအနေနဲ့လဲမတူတဲ့ရှုထောင့်စုံကအချက်လက်ပေါင်းစုံကိုသုံးသပ်ပြီးမဲထည့်ကြဖို့ရွေးချယ်စရာတွေရှိနေတာပါ
နိုဝင်ဘာမှာကျင်းပမယ့်လွှတ်တော်ဇာကာလရွေးကောက်ပွဲအရှုံးအနိုင်ဟာကွန်ဂရက်လွှတ်တော်ကိုထိန်းချုပ်နိုင်မှုအရေးအဆုံးဖြတ်ပေးမှာကြောင့်နိုင်ငံရေးသမားတွေရောပြည်သူတွေပါဒီရွေးကောက်ပွဲပေါ်စိတ်ဝင်စားနေကြပါတယ်ဒီရွေးကောက်ပွဲမှာဒီမိုကရက်တစ်သားအနိုင်ရမယ်ဆိုရင်တော့ Republican သမ္မတအတွက်ဘယ်လိုအခက်တွေ့နိုင်စေသလဲဆိုတာကိုတော့ကိုလိုရာဒိုပြည်နယ်မှာနေထိုင်တဲ့ကိုဝင်းနိုင်ကအခုလိုသုံးသပ်ပါတယ
်ဟောပထမဆုံးအခက်တွေ့နိုင်တော့ကတော့ဒီအောက်လွှတ်တော်မှာဒီမိုကရက်တွေနိုင်ခဲ့တယ်ဆိုလို့ရှိရင်ထပ်လွှတ်တော်ပေါ့အော်တမရကိုအယုံကြည်မရှိအဆို impeachment ဆိုတဲ့ပြစ်တင်ရှုံချမှုတွေတိုးလာနိုင်တယ်လွတ်တော်အားနဲ့တစင်းလက်ရှိတမရတာဝန်ထမ်းဆောင်နေတဲ့တမရရဲ့တာဝန်ဝတရားဖယ်ရှားတဲ့လှုပ်ရှားမှုဖြစ်စဉ်မျိုးဟာအထူးကြပေါ်လာနိုင်ခြင်းရှိတယ
်ဟိုဘာဖြစ်လို့အဲ့လိုပေါ်လာနိုင်တာပါလဲ
ဒီကတော့အခုလက်ရှိဖြစ်နေတဲ့အင်ဂျီရောအတွင်းမှာဖြစ်နေတဲ့အကြောင်းမူတွေနောက်တစ်ခုက2016ရွေးကောက်ပွဲမှာရရှာရဲ့ပါဝင်နောက်ဆက်မှုနောက်တစ်ခုကဒီရွေးကောက်ပွဲလှုပ်ရှားမှုမှာအဲတမန်တော်နဲ့ထွန်းအနေနဲ့ရရှာရဲ့အထောက်ပံ့အကူအညီရယူခဲ့မှုစသဖြင့်တိုးပွားလာနေတဲ့အပြပနာတွေပေါ့အဲဒီဟာတွေပေါ်မှာအခြေခံပြီးတော့လက်ရှိတမန်တော်ကဟိုယုံကြည်စိတ်ချမှုမရှိဘူးဆိုတော့နောက်ထပ်ဒီကိစ္စအရင်ကပေါ်ဝင်ပတ်သက်မှုရှိနေတယ်အရှုပ်ထွေးတွေရှိနေတယ်ဒါကြောင့်မလို့ယုံကြည်မရှိအစိုးရတွင်လည်းဆိုတော့အကန့်အနေနဲ့ရွေးကောက်ပွဲလီးလာနေပြီးပိုပြီးကြေကြော်ကြော်ကြားလာနေပြီးဖြစ်နေတယ
်ဒီသမ္မတဒေါ်နယ်ထရမ့်လက်ထက်မှာပေါ့လေဒါအင်ဂျီရောမှာရောဟိုခုနလိုမျိုးဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရောအငင်းပွားစရာကိစ္စကြီးအများကြီးထွက်ပေါ်လာပြီးမယ်ဟိုတစ်ဖက်မှာလည်းပဲဒီသမ္မတလက်ထက်မှာစီးပွားရေးအရာဒီ American စီးပွားရေးကပို့ပြီးတော့ကောင်းထောင်လာတယ်ပို့ပြီးတော့အားကောင်းလာတယ်ဆိုတာမျိုးပြောကြတာတွေလည်းရှိပါတယ်ဘယ်လိုထင်ပါလဲ
ရွေးကောက်ပွဲပေါ့အထက်လက်တော်ရွေးကောက်ပွဲအောက်လက်တော်ရွေးကောက်ပွဲကတနည်းအားဖြင့်ပြောမယ်ဆိုရင် American ပြည်သူတွေသူတို့တာဝန်ထမ်းမဲ့စစ်တော်မှတ်တွေရွေးချယ်တာပြောလို့ရတယ်လို့အသမ္မတဒေါ်နယ်ထရန့်လုပ်ခဲ့တဲ့ဟာဒီပေါ်မှာမှတ်ောက်တင်တဲ့ရွေးကောက်ပွဲတွေပဲတနည်းအားဖြင့်ကြည့်မယ်ဆိုလို့ရှိရင်ဒီလိုရတယ်သူပြည်သူတွေကစကြဝဠာရောပပကံပါတီကနေတက်လာတဲ့တမအပေါ်မှာထောက်ခံမှုအခုချိန်ကြီးများများဆဆရှိနေသေးတယ်ဆိုလို့ရှိရင်ဒီလာမဲ့လက်တော်ရွေးကောက်ပွဲမှာလည်းပပကံပါတီကလက်တော်အမတ်တွေမဲရမယ်အကယ်၍တမအလုံးတဲ့လုံဆောင်ချက်တွေပေါ်မှာစိတ်ပြက်လက်ပြက်ရှိနေတယ်ဆိုလို့ရှိရင်အတိုက်ခံဖြစ်တဲ့ဒီမကောပါတီကကိုယ်စုံလောင်းတွေကိုမဲပေးပြီးတော့တမအကိုပို့ပြီးတော့လက်တော်ကနေတစ်ဆင့်ထင်ကြောင်ဖို့တဲ့ဒီလူတွေကဖိအားပေးနိုင်တယ
်ဒီရွေးကောက်ပွဲမှာကြတော့တမတ်ထရမ့်ကသူကဟိုနိုင်ငံရေးသမားနိုင်ငံရေး background ကနေလာခဲ့တဲ့သူမဟုတ်ဘူးစီးပွားရေးသမားတယောက်ကနေလာတယ်ဆိုတဲ့အခါကျတော့သူ့ကိုနဲ့ပတ်သက်ပြီးတော့တချို့တွေကလည်းပဲတော်တော်ကိုပြင်းပြင်းထန်ထန်သူ့ပုံထောက်ခံပြီးတော့ဟိုအားပေးကြတာမျိုးတွေ့ရတယ်ဆိုတော့ဒီလာမယ့်ရွေးကောက်ပွဲမှာကြတော့ဒီအနေအထားဟာဒီရွေးကောက်ပွဲရလတ်ပေါ်ဘလောက်ထိအောင်တက်ရောက်မှုရှိနိုင်ပါလဲ
ဟုတ်ကဲ့ဒီဘွားပြည်အမေရိကန်နိုင်ငံရေးသမိုင်းကြောင်းမှာလေးလာကြည့်ရဆိုလို့ရှိရင်ဒီလိုမျိုးပြတော်ရွေးကောက်ပွဲတွေမှာအဓိကအဖြစ်မဲပေးတဲ့ဥယျာဉ်ကြီးအတွက်ပေါ့ပြည်သူတွေရေတွက်ကထုံးစံအဖြစ် Republican Party ဝင်နေတဲ့ Republican ထောက်ခံတဲ့ပြည်သူတွေကအများရန်လိုလိုတက်တက်ကြွကြွနဲ့ပါဝင်ပြီးတော့မဲပေးကြတယ်ဆိုတော့ဒီအပြင်နဲ့ဒီတစ်ခေါက်ရွေးပြတော်ရွေးကောက်ပွဲမှာတော့ Democrat Party ကနေပြီးတော့အင်းနဲ့အားနဲ့ပေါ့နော်ဒီအောင်နေတာနောက်တစ်ခုကသူတို့အင်အားစုတွေကလည်းဆိုနည်းနည်းများပေးနိုင်ဖို့အတွက်ဆိုတော့ဟာမျိုးလှုပ်ရှားမှုမျိုးတွေတကယ်တော့လုပ်ခဲ့တာရှိတယ်ဆိုတော့အမေရိကန်တစ်ပိုင်းမှာကြည့်မယ်ဆိုလို့ရှိရင်လည်း1994ခုနှစ်2006ခုနှစ်2010ခုနှစ်ဟိုပါဘီလ်ကလင်တန်ဂျော့ဂျ်ဝဘ်ဘုရှ်နောက်ပြီးဆိုတော့အိုဘားမားလက်ထက်ဒီ၃ချိန်မှာလည်းလက်ရှိသမ္မတကတာဝန်ယူနေတဲ့အချိန်မှာသူ့ရဲ့ပါတီကမဟုတ်တဲ့ပြန်ပတ်ပါတီကလက်တော်ရောင်းမလာခဲ့တဲ့အခြေအနေမျိုးတွေရှိခဲ့ဘူးတဲ့
ဆိုတော့ဒီတမန်ရွေးကောက်ပွဲအပြီးမှာပေါ့လေနိုင်ငံတွင်းမှာလူမျိုးရေးအရာတင်းမာတဲ့သဘောထားတွေပို့ပြီးတော့ဟိုထွက်ပေါ်လာပါတယ်တမန်တော်ကိုထောက်ခံတဲ့သူတွေကလည်းတစ်ဖက်တမန်တော်ကိုမကြိုက်တဲ့သူတွေကလည်းတစ်ဖက်တင်းတင်းမာမာအခြေအနေတွေဖြစ်လာတာပေါ့လေဆိုတော့ဒီအခြေအနေတွေကရောရွေးကောက်ပွဲရလတ်ပေါ်ဘယ်လိုတက်ရောက်နိုင်ပါလဲခင်ဗျာ
တစ်ဖက်မှာလည်းကျွန်တော်ပြောကျွန်တော်ဖန်ကိုထောက်ခံတဲ့အင်အားစုတွေရှိနေတော့ဆိုတာငင်းပွားစရာမဟုတ်ပါဘူး။နောက်တခြားတစ်ဖက်မှာလည်းကျွန်တော်ဖန်ရဲ့ဒီလူမျိုးရေးကိစ္စတွေနဲ့ပတ်သက်တဲ့ပြည်ထောင်စုချက်တွေအနောက်ပြည်ရှိရင်ကျွန်တော်တို့ဘက်နက်ကန်ဆောင်တဲ့ဟာ gun control လို့ကိစ္စမျိုးမှာရှိတဲ့သူ policy တွေနောက်ထပ်တစ်ချက်ကတော့ဥပမာပြောလို့ ဒီမှာရှိတဲ့လူမှုကြည့်ကြရင်လည်းပတ်သက်တဲ့သူ့ရဲ့သဘောထားတွေဒိုင်းနပ်ပတ်သက်ရေအမေရိကန်ကြီးကြီးတွေကြားထဲမှာပဲတော်တော်လေးဟိုစိတ်ပြက်လက်ပြက်ဖြစ်တဲ့ဒီရေအတွက်လည်းတိုးလာနေတယ်လို့ပြောလို့ရတယ်တစ်ဖက်မှာထောက်ခံတဲ့လူရှိပေမဲ့လည်းသူ့ရဲ့ဒီမူဝါဒတွေကိုင်တယ်ပြောဆိုပုံမှာစိတ်ပြက်လက်ပြက်ဖြစ်တဲ့ဥယျာဉ်ရယ်လည်းတိုးလာနေတဲ့ဟာတန်တရားဖြစ်စရာမဟုတ်ဘူးဆိုတော့ခုလာမယ့်ရွေးကောက်ပွဲမှာတော့အကြောင်းလေးလို့ချင်တဲ့အင်အားစုတွေကဘလောက်တိုးပွားလာမည်လဲဆိုတဲ့ဟာတော့ရေကောက်ပွဲထွက်လာတဲ့အဖြေရတဲ့ပုံမှာမူတည်ပြီးကျွန်တော်တို့ကောက်ချက်ချလို့ရပါလိမ့်မယ
်သူတက်ဆောင်လေအမေရိကန်တခွင်အစီအစဉ်ပြီးအခုတော့ဒေါခင်မျိုးတဲ့ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
လေးစားရောင်ကြီးယူပပေရာပညာရပ်ဆိုင်ရာတီထွင်မှုတွေကိုလုပ်ခဲ့ကြတဲ့အမေရိကန်ကအာသာအက်ရှ်ကင်၊ပြင်သစ်ကဂျေဟတ်မိုဟိုနဲ့ကနေဒါကဒေါ်နယ်စတက်ကလန်တို့၃ဦးကို2018အတွက်ယူပပေရာနိုဘယ်ဆုချီးမြှင့်လိုက်ပါတယ်။သူတို့ရဲ့တီထွင်မှုတွေကလူသားတွေအတွက်ဘလောက်အကျိုးများလဲဆိုတာကိုယူပပေရာပညာရှင်ဒေါက်တာပရိဒာတင်ကပြောပြပေးပါပါ။
လေဒါကိုပထမဦးဆုံး1960မှာစပြီးထွက်တာပါအဲ့ဒါတွင်းထွက်ပဒမြောက်သူတွေးပြီးတော့မှရအောင်လုပ်ယူတဲ့လေဆာပါဒါမတိုင်ခင်ကတော့မေဆာလို့ခေါ်ပါတယ်မိုက်ခရိုဝေ့ဗ်နော်မိုက်ခရိုဝေ့ဗ်ရောင်ကြီးကပို့ပြီးတော့နှိမ်ပါတယ်အလင်းရောင်မဟုတ်သေးပါအလင်းရောင်ကြတဲ့အခါကျ light amplification by stimulated emission of radiation ပေါ့နော်လေဆာဆိုပြီးတော့မှပေါ်လာပါတယ်1960လောက်မှာမိုင်မနုတုဒေသနာလုပ်ခဲ့တာပါအလီဂျာဗန်ကစပြီးတော့ဒီလေဆာကိုစမ်းတက်ပြီးတော့ပြခဲ့ပါသူကဘဲလက်မှာလုပ်ခဲ့တာပါအခုရတဲ့ဒေါက်တာအတာအက်စကင်ကလည်းဘဲလက်မှာလုပ်ရင်းနဲ့ရတာပါသူက96နှစ်ရှိပြီဆိုတော့အနားယူသွားပါပြီသူရခဲ့တဲ့ဟာလေဆာရောင်ကြီးကိုအသုံးပြုပြီးတော့သူတည်တနာလုပ်ပြီးတော့တီထွင်ခဲ့တဲ့တိုင်းတောင်မှုဤပညာတစ်ခုဖြစ်ပါတယ်နောက်ဂျေဟတ်မူဟိုပြင်သစ်နိုင်ငံပဲရစ်မြို့က Eco Polytechnic ကပမောက္ခရဲ့ကနေဒါနိုင်ငံ University of Waterloo ကဒေါ်နာစထရစ်ကင်ဆိုရယ်ဒေါ်နာစထရစ်ကင်ကဂျဟတ်မူဟိုရဲ့တပည့်ပါသူတို့သူတည်တနာလောက်တာအလွန်တရာမှတူတဲ့အချိန်ကလေးအတွင်းမှာအလွန်တရာမှစွန့်အင်ညစ်နဲ့လေဆာရောင်ကြီးအထုတ်ကလေးပေါ့နော် pulse radiation လို့ခေါ်အဲ့ဒါကိုထုတ်နိုင်အောင်ကြိုးစားတဲ့ဒီထွင်မှုတစ်ခုပါအဲ့ဒါကြောင့်ကမ္ဘာပေါ်မှာဒီလက်ရှိဆေးပညာဆက်မှုလက်မှုမှာတဟုန်ထိုးကိုတိုးတက်လာပါတယ
်ပမောက္ခအရှင်ရဲ့သူတည်တနာတွေ့ရှိချက်ကပါပါလေ
1980လမ်းမှာအတက်အစကစပြီးတော့ဒီလေဆာကိုတုံးပြီးပရမအနုမြူလေးတွေရေထဲမှာရှိတဲ့အမှုန်လေးတွေဒီဘက်တီးရီးယားတဲ့သိငယ်တဲ့ cell ရုပ်ကလပ်ကလေးတွေကိုကိုလိုချင်တဲ့နေရာကိုရွှေ့ပေးလို့လေဆာဆွမ်းအင်နဲ့ထိလို့ရတယ်လို့သူက theory ထုတ်ပြီးတော့သူကိုယ်တိုင်စမ်းသပ်ပြခဲ့ပါတယ်ဒီပါဗေဒသဘောအရာအလင်းရောင်မှာ electromagnetic radiation လျှက်စစ်တန်လိုက်ဖြစ်တဲ့အတွက်သူ့မှာဆွမ်းအင်ရှိပါအဲ့ဆွမ်းအင်ရဲ့ pH အကြောင်းဒီအမှုန်လေးတွေကိုကိုကြိုက်တယ်လို့ရွှေ့လို့ရတယ်ဆိုတဲ့ဟာကိုသူကစမ်းတက်ပြီးပြခဲ့ပါတယ်။အဲ့ပြခဲ့တော့ကလူရဲ့ကိုခန္ဓာထဲမှာရှိတဲ့တွင်းနီဥဆဲလေးပေါ့နော်။အဲ့ဒါလေးတွေကိုသူလူချင်းတဲ့နေရာလေးကိုသူရွှေ့ပြီးတော့တိုင်းထွာတာပေါ့နော်။ဘလို့မှကိုယူလို့လက်နဲ့ကင်ပြီးထုတ်တဲ့ဇာကနာနဲ့တောင်မှမလုံနိုင်တဲ့အရွယ်အစားရှိတဲ့အမှုန်အမွှားလေးတွေဘက်တီးရီးယားလေးတွေဆဲလေးတွေကိုရွှေ့ဖို့ကြတော့အလင်းရောင်နဲ့ရွှေ့လို့ရတဲ့အတွက်သူအလင်းဇာကနာ optical tweezer လေဆာတုံးရတဲ့အတွက် laser tweezer laser ဇာကနာဆိုပြီးတော့ခေါ်တာပ
ါ laser ဇာကနာတီထွင်မှုကြောင့်ရလာတဲ့အကျိုးကျေးဇူးကကြီးမားလာပါတယ
် laser ပြောင်းကြည့်ကိုအနုကြည့်မှန်ပြောင်းတဲ့မှာအမှန်ဘလူးထဲမှာထည့်ပြီးသူ့ဆုံလိုက်တဲ့အခါကျတော့ laser ရဲ့ဆွမ်းအင်ကဆက်ကလေးတစ်နေရာလောက်မှာပေါ့နော် micron scale လောက်ရှိတဲ့နေရာလေးမှာသူကပင်အားစုပြီးသွားတဲ့အတွက်ပေါ့နော်အလင်းရဲ့ဆွမ်းအင်ဖြစ်အားကြောင့်ဒီအမှုန်လေးတွေเซลล์ติชูလေးတွေကိုဟိုဘက်ဒီဘက်ရွှေ့နိုင်တဲ့အတွက်ဘက်တီးရီးယားစိတ်တုတေသနာမှာဆိုလို့ရှိရင်ဘယ်နေရာကိုရွှေ့သွားတယ်သူတို့ကိုဘယ်နှုံးနဲ့ရွှေ့တယ်ဆိုတာကိုတိုင်းလို့ရတယ်ဗိုင်းရပ်စ်တွေအသက်ကြီးနေတဲ့ living cell တွေပေါ့နော် cell လေးတွေကအရွှေ့ရှားမှုတိုင်းလို့ရပဲ cell လေးတွေကဘယ်လိုရွှေ့နေတယ်ဘယ်လိုပုံစံနဲ့ cell တွေကိုတိဆောက်ပေးလို့ရတယ်လဲ colloidal physics လို့ခေါ်တဲ့ပုံဆောင်ကလေးတွေကိုကိုလိုချင်တဲ့ပုံစံအနေအထားမျိုးရအောင်ပြန်ပြီးတော့တိဆောက်ပေးဖို့အတွက်ကိုဒါကိုတုံးလို့ရပါတယ်ယူပဗေဒနဲ့ယူပဓာတုဗေဒပညာရဲ့ဒီမှာအလွန်တရာမှအတုံးဝင်တဲ့လေဆာအတုံးပြူတဲ့ဤပညာတစ်ခုလို့ပြောလို့ရပါတယ
်ပမောက္ခအက်ရှင်ဟာနိုဘယ်ဆုရှင်တွေထဲမှာအသက်အကြီးဆုံးဖြစ်ပြီးသူဟာအခုချိန်ထိသူ့တေသနာတွေဆက်လုပ်နေစေပါသူဟာဆုကျင်းတွေထက်ဝက်ချင်းမြင်ခံရပြီးသူ့လိုလူသားအချို့ပြုလေဆာဆက်အတွက်ဤပညာတီထွင်နိုင်ခဲ့သူနှုတ်ဦးကတော့နောက်တဝက်ကိုခွဲယူရမှာဖြစ်ပါတယ်
Professor Jeha Muho ye Waterloo University Canada nainga Donald Strickland no tru ya ga de ha ro CPA lo kho ba de 6 pao amplification CPA o na le bu a laser ma be a yang ne be phit phit tu 2 myo na sa khwe da de taku ga dau shao swan in go lwet ni de ha continuous wave lo CW laser lo kho ba de na taku ga pulse laser lo kho ba de pulse laser ba le so lo shin a chain to to le a twet ma di laser swan in go ta kha de pamana chi ma soa ne thauk lai ပြန် ရက် လိုက် ထုတ် လိုက် ပြန် ရက် လိုက် ਨੇ သူ ਆ ချိန်နှုန်း အမြင့် ကြီး ਨੇ ပို့ လို့ ရတယ် ချိန်နှုန်း အမြင့် ကြီး ਨੇ ပို့ လိုက် တဲ့ အခါ ချိန်နှုန်း ਨੇ မကဘူး သူ့ ရဲ့ ဆွမ်း အင် အားပါ ရိုးရိုး လေဆာ ရောင်ကြီး က 1 watt လောက် ဆို လို့ ရှိ လေ ရှင် သူ က mega watt လောက် အထိ ထွက် ပါ တယ် အဲ့တော့ ခု နောက် ပိုင်း span ထောင် ပေါင်း များ စွာ watt ချီ တဲ့ လေဆာ ကို အလွန် တရာ မှတ် တိုး တဲ့ အချိန် တစ် စက္ကန့် ရဲ့ span 1000 ပုံ ပုံ အဲ့ဒါ ဥမာ နောက် span 1000 ပုံ လိုက် အဲ့ဒါ meter second လို့ ခေါ် ပါ အဲ့လောက် အချိန် တွင်း မှာ
တယ်ရာဝတ်တုတ်ခေါ်တဲ့တန်းထောင်ပေါင်းများစွာမြင့်တဲ့လေဆာရောင်ခြည်ကိုလွတ်နိုင်တဲ့နည်းပညာတို့ထွင်ခဲ့ပါတယ်သူတို့ရဲ့ CPA နည်းပညာသုံးလေဆာဆက်တွေဟာအထူးသဖြင့်မျက်စိခွဲစိတ်ကုသမှုအပါအဝင်ကျန်းမာရေးဆိုင်ရာမှာရောကြံတုတ်ကြတနာတွေအတွက်ပါတိတ်ကိုအရေးပါတာပါကျန်းမာရေးကုသမှုမှာတော့အလွန်အရေးကြီးဆုံးနဲ့အသုံးဝင်ဆုံးပါ ပါလဲဆိုတဲ့အခါကျတော့ဒီ6 pulse amplifier ပေါ့နော်CPA လေဆာရဲ့အစမ်းကြောင့်အလွန်တူတောင်းတဲ့အချိန်မှာအလွန်ပြင်းအားကြီးတဲ့လေဆာရောင်ကြီးကိုဖန်တီးနိုင်တဲ့အတွက်ဒီနည်းပညာနဲ့တစ်ရှူအပြော့စားပေါ့နော်ဥမာအားဖြင့်သွေးကြောမျက်လုံးထဲမှာရှိတဲ့အကြောလေးတွေခွဲစိတ်မှုလုံနိုင်ပါပြီအုံနောက်ကိုခွဲစိတ်မှုနောက်သွားတဲ့ဆိုင်ရာမှာမျက်နှာအလှပြင်နာနောက်ထိခိုက်ဒဏ်ရာရမှုကြောင့်အရေပြားပြက်သွားတ
khwe bi pha thau lai pi lo ma athe ya tissue ko khwe ba aku naw pai ja de ka ja de di khwe da asa dha ma tong be ne le san de be phya pi lo athe ya tissue ko be le san ne ko lo jin ne ane tha phyan lo lo pi lo ma pyan chou pyan ku lo ya ba de 6 pulse amplification laser tu ma dangwe laser phet de carbon dioxide laser argon iron dangwe laser naw pi lo titanium tatthu khe tha de ni la po no titanium sapphire laser ko tong pyu pi lo khwe sik ku ta mu le lo ya ba de myelon ou naw khwe da de mho pa u asa lan chang naw a pe khwe sik ku ta de niya ma so lo khwe sik ku ta mu man de mya a kong long tong lo ya ba de
Donna Strickland ha nip paw 50 jaw twin tat ya chin ne amyo thami yupa be da nuba su shin ta u phit la ga mo din ne ha thu ja de ne ba
tu ma tai kyan lun ga de 50 ya jepat ne ya so de yupa be da pinya shin german american amyo thami tu u ya ga ba de patama u song ya de ha ro a lo ti ja de atai be radio data de chi twa mu ko patama u song tai chan ka de marie curie 1903 khu hnit law ga ba
Dr. Marita Tin ye pyo cha chin le be di tadin pat de taip pan ne ni pinya kana go di ma be yan na lai ba ya si naw da ba ma pyan pi song ya de
ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
်။ဒီနေ့2018ခုနှစ်အတွက်ငင်းရဲနိုဘယ်ဆုကိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာလိမ်မိုက်ဆိုင်ရာအကြမ်းဖက်အနိုင်ကျင့်ခံရသူတွေကိုကျန်းမာရေးဆန့်ရှောက်မှုပေးနေတဲ့တာပွားမီးရဲ့ဆောင်ဝင်ဒက်နက်စ်မူကွေးကင်းနဲ့ယူအန်နိုင်ငံမှာ IS အစ္စလာမ်ဆွေးအုပ်စုရဲ့လိန်ချုံဖြစ်ကနေလွတ်မြောက်လာသူရဲစီလူမျိုးလူခွင့်ရဲ့လှုပ်ရှားသူနာဒီယာမူရတ်တို့ကိုပူးတွဲချီးမြှင့်လိုက်ပါတယ်စစ်ပွဲတွေနဲ့ပိပကတ်တီမှာလိမ်မိုက်ဆိုင်ရာအကြမ်းဖက်မှုတွေကိုလက်နက်တစ်ခုလိုအသုံးချနေရတယ်ကိုအဆုံးသတ်အောင်ကြိုးပမ်းမှုတွေအတွက်စုချီးမြှင့်မှုရွေးချယ်တာဖြစ်ကြောင်းလဲနော်ဝေနိုင်ငံနိုဘယ်ညင်းရဲ့စုရွေးချယ်ရေးကော်မတီကကြေညာချက်မှာဖော်ပြခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားရုံးချုပ်တရားသူကြီးအဖြစ်ခန့်ဖို့အဆိုပြုထားတဲ့ဘရက်ကာဗနော့ကိုအတိပြုခန့်အပ်နိုင်ရေးအခြေအနေဆက်လက်ညှင်းကုန်ရမယ့်အခြေအနေတွေကိုရှောင်လွှဲနိုင်မယ့်အခြေအနေတရက်ကိုထက်လွတ်တော်ကပုတ်ကတူကမဲခွဲဆုံးဖြတ်ပြီးရှောင်လွှဲနိုင်ခဲ့ပါတယ်။နောက်ဆုံးအဆင့်အတိပြုခန့်အပ်ရေးမဲခွဲမဲ့အစီအစဉ်ကတော့အစောဆုံးမနက်ပိုင်း7:00လောက်စတင်မယ်လို့လည်းမျှော်လင့်ထားကြတာပါ။နောက်ဆုံးအဆင့်မဲခွဲမဲ့ဆုံးဖြတ်ခင်မှာတော့ထက်လွတ်တော်မှနိုင်ပေါင်း30လောက်ထိအခြေအနေညှင်းကုန်ဆွေးနွေးခွင့်ရှိကြမှာလည်းဖြစ်ပါတယ်။နိုင်ငံတော်တရားမဝင်ရောက်လာသူတွေဖြစ်ရွန်ဂျာမိုဆင်တချို့ကိုအိန္ဒိယနိုင်ငံကမြန်မာနိုင်ငံဘက်လွှဲပြောင်းပစ်လိုက်တဲ့ပေါ်ကုလသမဂ္ဂကစိုးရင်ကြောင့်ဒီနေ့ပဲပြောလိုက်ပါတယ်2012ခုနှစ်ကဖမ်းဆီးခံခဲ့ရပြီးအာတန်ပြည်နယ်မှာထိန်းသိမ်းထားတဲ့ဒုက္ခသည်9ယောက်ကိုမနစ်ပူရာပြည်နယ်နေဆက်ကနေမြန်မာနိုင်ငံနဲ့တန်းမနစ်တုန်းကလွှဲပြောင်းပစ်လိုက်တဲ့အတွက်ပြန်ဖို့ခံရသူတွေလုံခြုံရေးနဲ့အန်ဒီယန်ခင်းရှင်အလွန်မင်းစိုးရင်တဲ့ကြောင့်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကဒီနေ့ပဲပြောဆိုလိုက်တာပါ
တရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါ
ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Dan Crafton ဖြစ်ပါတယ်။တောက်ကြမြ VOA မြန်မာဘာသာအစီအစဉ်တွေကို line to meter 25 32နဲ့58တို့ကထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.